မင်္ဂလာမနက်ခင်းခါသမယရွှင်လန်းချမ်းမြေကြပါစေရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2015ခုနှစ်အောက်တိုဘာလ13ရက်အင်္ဂါနေ့နေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင
်အဲ့နေရာတွေကဟို KIA ထိတ်ထုတ် area တွေပေါ့ပြောမစိုးရှင်တော့
ဒါကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ရွေးကောက်ပွဲမပြုတ်လုံမဲ့နေမြေတွေနဲ့ပတ်သက်ပြီးမနေ့ကကြေညာသွားတဲ့အပေါ်မှာကချင်လွှတ်တော်အမတ်ဒေါ်ဒွဲဘူးက VOA ကိုတုံ့ပြန်ပြောကြားသွားတာပါ။သတင်းအစီအစဉ်အပြီးမှနားဆင်ရမှာပါရှင်။အဲ့ဒီနောက်မှာတော့ဒီဒေါ်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ် COA ခီးစဉ်နဲ့ပတ်သက်ပြီးသဘောထားအမြင်တွေကိုကြားဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အရင်ဆုံးကြားမှာကတော့တူရကီနိုင်ငံဘက်ကအခြေအနေပါ။တူရကီနိုင်ငံအင်ကာရာမြို့တော်မှာစနေနေ့ကညဉ့်ညမ်းစွာဆန္ဒပြပွဲအတွင်းမှာအထူးကံပုံးဖောက်ခွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတော့အနည်းဆုံးလူပေါင်း69ယောက်လောက်တည်ဆုံးခဲ့တာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေသူတွေကအဓိကတန်တရာရှိနေသူတွေဟာ IS Islamic State တွေအဖွဲ့ဖြစ်တယ်ဆိုပြီးတော့တူရကီဝန်ကြီးချုပ် Ahmet Davutoğlu ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။တာဝန်ရှိသူတွေအနေနဲ့အဲ့ဒီဘုံခောက်ခွဲသူတွေတဲကတယောက်ကိုဖော်ထုတ်ဖို့နှိစက်နေပြီးဖြစ်ကြောင်းနဲ့အထောက်အထားတွေကအဖွဲ့အစည်းတစ်ခုကိုပြတ်တာနေတဲ့အကြောင်း Mr. Davutoğlu ကပြောဆိုလိုက်ပါတယ်။အဲ့ဒီအသေးခံဘုံဖောက်ခွဲသူတွေနဲ့အခင်းဖြစ်ပွားတဲ့နေရာကိုဘလို့ဝင်လာနိုင်တယ်လဲဆိုတာကိုသုံးသပ်နေတယ်လို့လည်းသူကပြောဆိုလိုက်ပါတယ်။အာနာဘိုင်းနေဟာဘုံဖောက်ခွဲတဲ့သူတို့တန်တရာရှိတဲ့ IS Islamic State ကြောင့်အဖွဲ့ဝင်တွေနဲ့ဆက်နွယ်နေတဲ့မိသားစုတွေကအနည်းဆုံး16ဦးရဲ့ DNA မျိုးရိုးဗီဇနမူနာတွေကိုရရှိထားပြီးဖြစ်တယ်လို့တူရကီနိုင်ငံထုတ်သတင်းစာတွေမှာရေးသားထားတာကိုတွေ့ရပါတယ်။ဒီတိုက်ခိုက်မှုကိုဘယ်အဖွဲ့ကစီစဉ်လှုပ်ဆောင်နေဆိုတာကိုထုတ်ဖို့ပြောဆိုတာမျိုးတော့မရှိသေးပါဘူး။ပောက်ကွဲမှုတွေအတွင်းလူပေါင်း160ဒဏ်ရရှိခဲ့ပြီးတော့တူရကီနိုင်ငံရဲ့သမိုင်းမှာအလားတူတိုက်ခိုက်မှုဖြစ်ပွားတဲ့အခြေအနေတွေအတွင်းဒီဖြစ်ရပ်ကအဆိုးဆုံးဖြစ်တယ်လို့ဆိုပါတယ်။ဒီဘုံဖောက်ခွဲမှုကလာမယ့်နိုဝင်ဘာလ1ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအပေါ်တက်ရောက်မှုဖြစ်အောင်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်။ဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်တဲ့အတွက်အစီအစဉ်ကိုဖြစ်တင်းသွားမှာမဟုတ်ဘူးလို့လေဝင်းကြီးချုပ်ကပြောဆိုလိုက်ပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့တဘုံတွေကိုရုရှားက၄ချောင်းကူညီတိုက်ခိုက်ခဲ့တာကြောင့်ရောတန်90လောက်ရှိတဲ့လက်နက်ငယ်တွေနဲ့အမေရိကန်တပ်ကလည်းတနင်္လာနေ့မှာကူပြီးတိုက်ပေးခဲ့တာကြောင့်ဆီးရီးယားအစိုးရတပ်ဖွဲ့တွေလက်ဦးမှုရယူနိုင်ခဲ့ပါတယ်ဆီးရီးယားအစိုးရတပ်တွေကတဘုံတွေနဲ့သတင်းပတ်ပေါင်းများစွာတိုက်ပွဲအပြင်းထန်ဖြစ်ခဲ့ပြီးနောက်ဗျူဟာကျတဲ့နိုင်ငံအလယ်ပိုင်းဟာမားပြည်နယ်ကစာအဂပ်လွင်မြင်ကိုပြန်လည်ရရှိဖို့မျှော်လင့်နေပါတယ်တိုက်ပွဲတွေဟာကဖာနာဘူးတဲ့ရွာမှာအဓိကဖြစ်ပွားနေပြီးအဲ့ဒီရွာကိုသိမ်းပိုက်ထားတယ်လို့ဆီးရီးယားအစိုးရတပ်ကပြောဆိုနေသလိုအဓိကကျတဲ့ဒါမတ်စကပ်နဲ့အလဘိုအဝေးပြေးလမ်းမကြီးကိုပါဆက်ပြီးသိမ်းပိုက်သွားမယ်လို့အစိုးရတပ်ကပြောပါတယ်တဘုံနေဘက်ကဒီတိုက်ခိုက်မှုကိုပြန်ပြီးခုခံနေတယ်လို့လူအခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်စတေမာလာကုံမှာရုရှားရဲ့လေကြောင်းထိုးစစ်တွေဆခဲ့ပြီးနောက်ပိုင်းအခုအခါတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်နေတယ်လို့ဆီးရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်ရုရှားလေရင်တွေကလွန်ခဲ့တဲ့24နာရီအတွင်းဆီးရီးယားမှာရှိတဲ့ပစ်မှတ် 53 ခုကိုပစ်နိုင်ခဲ့ပြီးအဲ့ဒီထဲမှာဟာမတ်ဟုန်းလာဂာတီးယားအီလစ်ဒေသတွေကပါဝင်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်
ရုရှားနိုင်ငံသားအုပ်စုတစုကမော်စကိုမြို့တော်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတစ်ခုပြုလုပ်ဖို့ကြိုးပမ်းချက်တစ်ခုကိုဖြိုခွင်းပစ်နိုင်ခဲ့တယ်လို့ရုရှားအစိုးရရဲ့အဓိကလုံခြုံရေးအေဂျင်စီအဖွဲ့တစ်ခုကထုတ်ဖော်ပြောဆိုလိုက်ပါတယ်။အဲ့ဒီလူတွေကအများစုဟာ IS Islamic စစ်သွေးကြောအဖွဲ့ကစီးရီးယားနိုင်ငံအတွင်းမှာလက်ကျင့်ပေးထားကြသူတွေဖြစ်တယ်လို့လည်းပြောပါတယ်။လူ6ယောက်နဲ့17ယောက်အတွင်းနေထိုင်တဲ့ရုရှားနိုင်ငံရဲ့မြို့တော်အပတ်မန့်တစ်ခုကိုတလင်းလာနေမှာပြည်ထောင်စုလုံခြုံရေးအဖွဲ့ဖြစ်တဲ့ Federal Security Service FSB ဆိုတဲ့အဖွဲ့ကနေပြီးတော့တနင်္လာနေ့မှာဝင်ရောက်စီးနင်းခဲ့ပြီးရရှိလိုက်တဲ့သတင်းအချက်လက်တွေအရအဲ့ဒီအုပ်စုဟာမော်စကိုမြို့တော်ရဲ့ဆက်သွယ်ရေးစနစ်ကိုအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ဖို့ကြံစီနေတာကိုတွေ့ရှိရတယ်လို့ဆိုပါတယ်။ဝင်ရောက်စီးနင်းမှုပြုလုပ်ပြီးတဲ့နောက်အမျိုးသားအုပ်စုတစုကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးတော့အဲ့ထက်ကတချို့ဟာ စီးရီးယားနိုင်ငံကိုတောရောက်ပြီးတော့ IS Islamic စစ်သွေးကြွတွေထံကနေစစ်ရေးနဲ့တက်ခိုက်ရေးတင်းနှံနေတက်ခဲ့ပြီးရုရှားနိုင်ငံကိုပြန်ပြီးတော့ရောက်ရှိလာကြသူတွေဖြစ်တယ်လို့ပြောပါတယ်။ရုရှားနိုင်ငံဟာအရှေ့လေပိုင်းဒေသမှာရှိတဲ့ IS Islamic စစ်သွေးကြွတွေကိုပြီးခဲ့တဲ့လနှောင်းပိုင်းမှာစပြီးတော့တက်ခိုက်မှုတွေပြုလုပ်ခဲ့တာပါ။စီးနှင်းမှုအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကဖောက်ခွဲရမှာအသုံးပြုတဲ့ Ammonia Nitrate 5 kg လျှက်စစ်ဖောက်ခွဲရေးစနစ်တန်နဲ့ဘုံပြုလို့ရမှာအသုံးပြုတဲ့ပစ္စည်းတွေကိုတင်းစီရမိခဲ့တယ်လို့ပြောပါတယ်ခင်ဗျာ
။ Washington Post သတင်းစာကသတင်းတော့ Jason Rizayan စီရင်ချက်ချမှတ်ခံရတဲ့အထက်မှာတရှိုလုံးမှုကြောင့်လည်းပါဝင်တယ်လို့အီရန်အစိုးရပိုင်းရုပ်မြင်သံကြားကပြောပါတယ်။တရားသူကြီးအဖွဲ့ပြောခွင့်ရသူ Golib Ejihi ရဲ့ပြောဆိုမှုကိုကိုးကားပြောဆိုထားပေမဲ့သတင်းတော့ Rizayan နဲ့သူ့ရဲ့ရှေ့နေတို့ဟာအခုပြစ်ဒဏ်ချမှတ်ချက်အပေါ်ရပ်ပေါင်း20အတွင်းအယူခံဝင်ဝင်ရှိတဲ့ဆိုတဲ့အချက်ကလွဲလို့စီရင်ချက်နဲ့ပတ်သက်တဲ့အကြောင်းအသေးစိတ်ကိုတော့ထည့်သွင်းပြောဆိုတာမျိုးမရှိပါဘူးသတင်းတော့ Rizayan လွတ်မြောက်ဖို့အတွက်စူးစမ်းပေးနေတဲ့သတင်းတော့ရဲ့အကိုဖြစ်သူ Ali Rizayan ကတော့အခုထွက်ပေါ်လာတဲ့သတင်းဟာလက်ခံလို့မရတဲ့တရားစီရင်မှုအဆင့်ဆင့်ရဲ့နောက်ဆုံးရက်ဆက်ကြမ်းကြုတ်မှုလို့ဆိုလိုက်ပါတယ်ခင်ဗျာ
ဒီဝေဝိကန်တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဗီအိုအမေရိကန်တံမြန်မာပိုင်းအစီအစဉ်ကအင်ကာနိမနေ့ဖက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ကြားပီနယ်အတွင်းဒီလ10ရက်နေ့မနေ့ပိုင်းကစတင်ပြီးတော့မိုးအဆက်မပြတ်ရွာသွန်းခဲ့တဲ့ကြောင့်ဖားဆောင်မြို့နယ်ကတတ်ထုတူဖော်ရမော်ချီဒေသတောင်ပေါ်ရောင်မှာတနင်္လာနေ့ညနေပိုင်းကစပြီးတော့မြေပြိုကျမှုတွေဖြစ်ခဲ့ပါတယ်။မော်ချီဒေသတတ်ထုတူဖော်တဲ့ဒေသမှာမိုးများပြီးတော့မြေပြိုတာကြောင့်နောက်ဆုံးရရှိတဲ့သတင်းတွေအရအနည်းဆုံးအမျိုးသမီး3ယောက်အပါအဝင်လူ10ဦးသေဆုံးပြီးတော့6ဦးဒဏ်ရာရရှိခဲ့တဲ့နောက်ပြီးတော့လူတချို့လည်းပျောက်ဆုံးနေတယ်လို့သိရပါတယ်။မြေပြိုတာကြောင့်တေဆုံးတဲ့လူအရေအတွက်ပိုးပြီးတော့တိုးများလာနိုင်တဲ့အကြောင်းဒေတာကန်တွေက VOA ကိုပြောပါတယ်။လောလောဆယ်လူ900လောက်ကေဆေးရေးစခန်းတွေမှာရောက်ရှိနေပြီးတော့လူမှုရေးအသင်းဖွဲ့တွေနဲ့အစိုးရဌာနဆိုင်ရာတွေကကူညီကေဆေးရေးတွေဆောင်ရွက်နေတယ်လို့ဒေတာကန်တို့ကပြောပါတယ်။ရက်ကောင်မြို့မှာရှိတဲ့မိသက်ဌာနရဲ့တာဝန်ကျအရာရှိကသူတို့ဌာနကကေဆေးရေးတွေဆောင်ရွက်ဖို့အတွက်လူတစုကိုစေလွှတ်ထားတယ်လို့လည်းပြောဆိုပါတယ်။စကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်တဝိုက်မှာလည်းပြီးခဲ့တဲ့သတင်းဘက်ကဒကြောပြန်ပြန်ပြီးတော့ရေကြီးခဲ့တဲ့ကြောင့်လူနေအင်ဂျီအများပြားနဲ့လေယာစိုက်ပျိုးခင်းတွေနစ်မြုပ်ခဲ့ပါတယ်။လယ်မြေအေက1000ကျော်ရေနစ်မြုပ်ခဲ့ပေမဲ့အများစုကတော့ရေပြန်ကျသွားပြီးတော့ထိခိုက်ပျက်စီးမှုဆိုးဆိုးရွားရွားမရှိနိုင်ဘူးလို့စကိုင်းတိုင်းဒေသကြီးရဲ့စိုက်ပျိုးရေးဝန်ကြီးဦးစန်းမြင့်ဦးကပြောပါတယ်။ပြီးခဲ့တဲ့လပိုင်းနေ့အတွင်းပထမအကြိမ်ရေကြီးတုန်းကရေဘေးဒဏ်ဆိုးဆိုးရွားရွားခံရပြီးပြန်လည်ထူထောင်ရေးကြိုးပမ်းနေစေမှာပဲ။အခုလိုနောက်တစ်ချိန်ရေထပ်ပြီးတော့ပြန်ကြည့်တာကြောင့်ရေဘေးဒဏ်ခံရသူတွေကြားလူအပ်ချက်တွေကတော့အများပြားရှိနေတုံးပဲလို့ရေဘေးကူညီလှုပ်ဆောင်ပေးနေသူတွေကပြောပါတယ်ပထမချိန်ရေဘေးဒဏ်ခံရချိန်တုန်းကကမ္ဘာစားနပ်ရိက္ခာအဖွဲ့ဖြစ်တဲ့ WFP နဲ့တခြားပြည်တွင်းပြည်ပ NGO တွေကလာရောက်ပြီးတော့ကူညီပေးတာရှိပေမဲ့အခုဒီချိန်မှာတော့အစိုးရဘက်ကရောနိုင်ငံတကာအဖွဲ့တွေဘက်ကပါလာပြီးတော့လောလောလတ်လတ်ကူညီပေးတာမျိုးမရှိသေးဘူးလို့သိရပါတယ်ခင်ဗျာ
အာဖဂန်နစ္စတန်တောင်ဘက်ပိုင်းကကုလသမဂ္ဂအထောက်အကူပြုမစ်ရှင်အဖွဲ့မှာအလုပ်လုပ်နေတဲ့ဆရာဝန်တူဦးကိုစိုက်ကယ်စီးသနသမားတူဦးကတင်းလာနေမှာပြစ်တက်လိုက်ပါတယ်။ခန္ဓာရာမျိုးမှာပြစ်ခံရတဲ့တိုဘာကာဤဆိုတဲ့အမျိုးသမီးဆရာဝန်ကိုဘယ်သူပြစ်ခတ်တယ်ဆိုတဲ့ထုတ်ဖော်ပြောဆိုမှုမရှိသေးပါဘူး။သူမဟာလွန်ခဲ့တဲ့12နှစ်လုံးကုလသမဂ္ဂအေဂျင်စီမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အခုလိုမျိုးသူတို့ရဲ့ဝန်ထမ်းတူဦးလုံခြံတပ်ပြတ်ခံရတဲ့အတွက်ကုလသမဂ္ဂအေဂျင်စီအနေနဲ့အမျက်ဒေါသထွက်မိတယ်လို့ UNAMA ရဲ့ပြောခွင့်ရသူ Dominic Medley ကပြောဆိုလိုက်ပါတယ
်။ Israel နိုင်ငံ Jerusalem မှာတနင်္လာနေ့ကဓားထိုးတက်ခတ်မှုအရှင်ကို Palestine လူငယ်တွေကမြင့်တင်ပြီးတော့ပြစ်လုခဲ့ကြပါတယ်။နှစ်ပေါင်းအတော်ကြာကာလအတွင်းလမ်းပေါ်အကြမ်းဖက်တက်ခတ်မှုတွေဆိုးရွားဆုံးဖြစ်ခဲ့တဲ့အဲ့ဒီတက်ခတ်မှုမှာ Israel ရဲတွေဘက်ကပြစ်ခတ်မှုကြောင့်ဓားထိုးတက်ခတ်သူလို့ယူဆရသူ2ဦးသေဆုံးခဲ့ပြီးတဲ့ဖြစ်ရဖြစ်ပွားပြီးတော့အခုလိုတိုက်ခိုက်မှုအနေငယ်ပြန်ပြီးတော့ရော့သွားစေခဲ့ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့အခုလိုဓာတ်နဲ့အကြမ်းဖက်တိုက်ခိုက်တဲ့လုပ်ရဟာကျွန်တော်တို့ရဲ့လုပ်ရကိုအနိုင်ယူနိုင်မှာမဟုတ်ဘူး။ Israel လွတ်တော်အဖွဲ့အစည်းတရရဲ့မင်ကုန်းမှာ ပြောကြားခဲ့ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံအရှေ့ဘက်ဘီဟားပြည်နယ်မှာတနင်္လာမနေ့ကကျင်းပတဲ့ရွေးကောက်ပွဲအတွင်းတောင်းနဲ့ချီတဲ့ပြည်သူတွေပေးလိုက်တဲ့မဲတွေကဝန်ကြီးချုပ်မိုဒီအပေါ်လူကြိုက်များမှုဘလောက်ရှိသလဲဆိုတာကိုအကဲဆန်းမှဖြစ်တယ်လို့စီးပွားရေးပြည်ပြင်ပြောင်းလဲဖို့သူစွမ်းဆောင်နိုင်စွမ်းပေါ်လွှမ်းမိုးစေမှာဖြစ်ပါတယ်။အိန္ဒိယမှာအစင်းရဲဆုံးပြည်နယ်တစ်ခုဖြစ်တဲ့ဒေသရဲ့အရေးပါလာတဲ့မဲတွေကဝန်ကြီးချုပ်မိုဒီရဲ့ရှေးရိုးဆွဲBJP ပါတီကိုအဆုံးဖြတ်ပေးမဲ့မဲတွေလည်းဖြစ်ပါလေခင်ဗျာ Direct from Washington The
Voice of America VOA ဥဆက်မိုးဝင်နဲ့ကိုညံဝင်းအောင်တို့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြောပြသွားတာပါရှင်အခုတော့သတင်းလွှာတွေကိုတင်ဆက်မှာပါရွေးကောက်ပွဲကျင်းပခြင်းမပြုနိုင်တဲ့နေမျိုးတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမနေ့ကကြေညာလိုက်ပါတယ်ကချင်ကရင်မွန်ရှမ်းပြည်နယ်တွေနဲ့ပဲခူးတိုင်းဒေသကြီးအတွင်းမှာရှိတဲ့နေမျိုးအချို့မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတဲ့အတွက်ရွေးကောက်ပွဲတွေကျင်းပခြင်းပြုမှာမဟုတ်ကြောင်းအောက်တိုဘာလ12ရက်နေ့ရက်စွဲနဲ့ကြေညာချက်9ဆောင်ထုတ်ပြန်လိုက်တာပါအပြည့်အစုံကိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်ရွေးကောက်ပွဲမကျင်းပနိုင်တဲ့ကချင်ကရင်မွန်နဲ့ရှမ်းပြည်နယ်တို့အပြင်ပဲခူးတိုင်းဒေသကြီးစတဲ့ပြည်နယ်တိုင်းဒေသကြီးတစ်ခုစီအတွက်ရွေးကောက်ပွဲကော်မရှင်ကကြေညာချက်တစ်ခုစီထုတ်ပြန်လိုက်တာဖြစ်ပါတယ်။ကချင်ပြည်နယ်အတွက်ထုတ်ပြန်တဲ့ကြေညာချက်အမှတ်68မြင်းဆောင်2015အရမချမ်းဘော၊စွန်ပရာဘန်၊ခေါလံဖူး၊ဝိုင်းမော်၊ချီပွေ၊လော့ဆော၊အင်ဂျန်ယန်၊တနိုင်း၊မူးမောက်၊မန်စီနဲ့ရွှေကူမြို့နယ်စုစုပေါင်းမြို့နယ်ပေါင်း17မြို့နယ်ပါဝင်ပါတယ်။အခုရွေးကောက်ပွဲကျင်းပလို့မရနိုင်ဘူးဆိုပြီးရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့မြို့နယ်တွေမှာတစ်ခုအပါအဝင်ဖြစ်တဲ့ကချင်ပြည်နယ်အင်ဂျန်ယံမြို့နယ်ကိုစားပြုပြည်သူ့လွတ်တော်အမတ်ဒေါက်တွဲဘူးကတော့အင်ဂျန်ယံမြို့နယ်အတွက်ပယ်ထားတဲ့ကျေးရွာအုပ်စု62စုထဲမှာသူလက်ရှိကိုစားပြုနေတဲ့မဲဆန္ဒနယ်မြေမှာပါတဲ့အကြောင်းအဲ့ဒီဒေသတွေဟာ KNA ကထိန်းချုပ်ထားပြီးတွာလာရေးခက်ခဲတဲ့ဒေသတွေဖြစ်တဲ့အတွက်ရွက်ောက်ပွဲမလုပ်နိုင်တာဖြစ်ကြောင်းအခုလိုရှင်းပြပါတယ်။အဲ့
ဒီနေရာတွေကဟို KNA ထိန်းချုပ်ဧရိယာတွေပေါ့ပြောမှဆိုရှင်တော့ KNA ထိန်းချုပ်ဧရိယာနောက်မှတွာလာရအလုံးခက်ခဲသောနေရာပေါ့ပယ်လိုက်တဲ့အုပ်စုကဒီလူဦးရေကလေအဲ့မှာမသိနိုင်ဘူးဟိုကသူကတကောင်ဆင်းကောက်တော့လည်းအဲ့ဘက်ကမကောက်ဘူးဟိုအခုပယ်လိုက်တဲ့နေရာကလက်ရှိအခြေအနေမှာသူကတိုက်ပွဲဖြစ်လို့မဟုတ်ဘူးအဲ့နေရာအင်မတန်သွားရေးလာရေးခက်ခဲတာကျမတို့ဒီအင်ဂျန်ယာအထီအောင်မှာအင်မတန်ခက်ခဲတဲ့နေရာအရင်တုန်းကတော့2010ဟိုဘက်ပိုင်းမှာတော့သွားရေးလာရေးလည်းခက်ခဲတယ်အဲ့မှာတိုက်ပွဲလည်းဖြစ်တယ်ပေါ့နော်ဒါပေမဲ့လက်ရှိအနေထားမှာတော့အင်ဂျန်ယာမြို့နယ်မှာတိုက်ပွဲမရှိဘူးအဲ့တော့အခုဒီလိုကျမသွားတဲ့အခါမှာလည်းအဲရွေးကောက်ပွဲအတွက်ကတော့ဘာလို့ဆိုဘာမှဒီရန်နဲ့ပတ်သက်မှအလုံးအားပေးကြပါလေဟိုဘက်ကလည်းပဲလေ
အခုလိုမျိုးဒီကြေးရွာတော်တော်များများပေါ့လေလူဦးရေနည်းသည်များသည်ကတော့တက္ကနာပေါ့ဆိုတော့အဲ့လူတွေကိုဒီလိုမျိုးရွေးကောက်ပွဲတွေမှာသူတို့ရဲ့ဆန္ဒတွေဟိုပေါ့ဖော်ထုတ်ခွင့်မရတာမဲပေးခွင့်မရတဲ့အပေါ်မှာအော်တော်တွဲဘူးဘယ်လိုသဘောထားရှိလဲ
အဲဒါကကျမတော့သူတို့မဲတော့ပြီးစီချင်တာပေါ့နော်အဲဘာလဲဆိုဒီ6မိုင်မှာဘဲကိုအဲကျွန်တော်တို့အခုမဲပေးတဲ့နေရာကဒီဥယျာဉ်ထက်ဟိုဘက်ကမှရှိတဲ့ရွာမှာဆိုရှင်ဒါနီနီကကလေးတော့မှဟိုဘက်ကမှ2000လောက်ရှိတယ်2000လောက်ရှိတဲ့ခါကျတော့ကျွန်တော်တို့မဲမပေးနိုင်တဲ့ခါကျတော့အဲသူတို့ရဲ့အရေးအရာဆောင်ရွက်ပေးမယ့်လွတ်တော်ကိုယ်စားဆိုတာမရှိဘူးအဲ့တော့အခုအဲ့ဘက်နာရွာဆိုရှင်ကျွန်မကတ်ရက်ကတ်နေတဲ့နေရာရွာသားတွေတော့နည်းနည်းပါပါလေးကျွန်မအကြည့်ရှုဆောင်မနိုင်ဒါပေမဲ့ဟိုဘဝေးတဲ့ညာဆိုကျမမဆောင်ရက်ပေးနိုင်ဘူးအဲ့ဒါကြောင့်အဲတကယ်ကိုသူတို့အတွက်အခွင့်အရေးဆုံးရှုံးတယ်ဆိုတော့ကျမလက်တွေ့နေရတာပေါ့အဲ့ခါကျတော့တခြားဘက်ကပြည်သူလူထုတွေလည်းအခုဆိုလို့ရှိရင်ဒီမဲကိစ္စလည်းသူတို့မသိဘူးဘာမှမသိဘူးပေါ့နော်တခြားဆောင်ရွက်မှုတွေဘာမှပညာရေးစမ်းမရေးဒါကိုယ်စီတယောက်အနေနဲ့အဲမဆောင်ရက်ပေးနိုင်တဲ့အနေအထားဖြစ်တဲ့အခါကျတော့ဒါပြည်သူအတွက်အဲ့မှာရှိတဲ့ရွာသားတွေအတွက်ဒေသခံတွေအများကြီးမြင့်လာတာပေါ့နော်
ကရင်ပြည်နယ်အတွက်ထုတ်ပြန်တဲ့ကြေညာချက်မှာတော့ဖအံလိုင်းဘွဲ့တန်တောင်ကြီးကော့ဂရိတ်ကြာအင်းစိတ်ကြီးမြဝတီနဲ့ဖပုံမြို့နယ်တို့ကကျေးရွာအုပ်စုတချို့ပါဝင်ပါတယ်။အလားတူပဲပဲခူးတိုင်းဒေသကြီးအတွင်းမှာတော့ကြောက်ကြီးနဲ့ရွှေကျင်မြို့နယ်တို့ကကျေးရွာအုပ်စုတချို့နဲ့မွန်ပြည်နယ်မှာတော့ဘီလင်းမြို့နယ်ကဘော်နော့ခီကျေးရွာအုပ်စုတို့ပါဝင်ပါတယ်။ရှမ်းပြည်နယ်အတွက်ထုတ်ပြန်တဲ့ကြေညာချက်မှာတော့ပန်ဆန်းပန်ဝိုင်းမိုင်မော်နာဖန်းနဲ့မိုင်လာမြို့နယ်တွေမှာမြို့နယ်တစ်ခုလုံးဒါအပြင်မူဆယ်ကျန်းကုန်းမန်တုံမိုင်းခတ်မိုင်းယံမိုင်းယောင်မိုင်းတုံမမန်းမြို့နယ်တို့ကကျေးရွာအုပ်စုတချို့စသဖြင့်စုစုပေါင်း73မြို့နယ်ပါဝင်ပါတယ်ရွက်ောက်ပွဲကော်မရှင်အနေနဲ့ဒီဒေသတွေမှာရွက်ောက်ပွဲကျင်းပခြင်းမပြုနိုင်ဘူးလို့သာကြေညာချက်မှာဖော်ပြထားပြီးဘာကြောင့်မကျင်းပနိုင်ဘူးဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး အရင်ကတော့တိုင်းသားလည်းနဲ့ကင်တက်ဖွဲ့တွေနဲ့မြမအစိုးရအကြတိုက်ပွဲတွေဖြစ်ပွားလေးရှိတဲ့ဒေသတွေမှာရွက်ကောက်ပွဲမကျင်းပနိုင်တာမျိုးတွေရှိခဲ့ပါတယ်။လက်ရှိမှာလည်းရှမ်းပြည်နယ်အတွင်းကမြို့နယ်၅ခုမှာမြို့နယ်လုံးကျွတ်ရွက်ကောက်ပွဲမကျင်းပနိုင်တဲ့နေရာတွေအဖြစ်အခုရွက်ကောက်ပွဲကော်မရှင်ကကြေညာတဲ့အထက်မှာပါဝင်ပါတယ်။လာမယ့်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွက်ကောက်ပွဲမှာပြည်သူ့လွတ်တော်အတွက်အမှန်လောင်း1845ဦး၊အမျိုးသားလွတ်တော်အတွက်886ဦး၊တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အတွက်3442ဦးစုစုပေါင်းလွတ်တော်အမ6082ဦးတို့ဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်ခင်ဗျာ
ကိုစော်ဝင်းလိုင်းပြောပြသွားတာပါရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာမတားခင်ရခိုင်ပြည်နယ်ကိုမဲဆွယ်စီယုံရေးခီးစဉ်ဖြစ်သွားရောက်ဖို့ရှိနေပါတယ်ဒီအပေါ်မှာဒေသခံနိုင်ငံရေးအတိုင်းဝိုင်းရဲ့သဘောထားတွေဘယ်လိုရှိနေပါသလဲဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခကအပြည့်အစုံကိုပြောပြမှာပါရှင်
ရွေးကောက်ပွဲနီးလာတာနဲ့အမျှမဲဆွယ်စည်းရုံးရေးလုပ်ငန်းတွေအချိန်မြင့်လှုပ်ဆောင်လာနေတဲ့ NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာဒီသတင်းပတ်ထဲမှာပဲရခိုင်ပြည်နယ်ကိုသွားရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းကမြို့တော်များများကိုသွားရောက်ပြီးလူမှုနဲ့တွေ့ဆုံစကားပြောဖို့လဲစီစဉ်ထားတယ်လို့ NLD ပါတီဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကအခုလိုပြောပြပါဗျာ။လက်ချောင်
းလေးညီညာနဲ့သွားမယ်။ရောင်းရမ်းနေတန်တဲ့ကိုဆက်ဆက်နိုင်မှာ။တန်တဲ့ရဲ့ရှိရင်တန်တဲ့ကမနာဘူး။တန်တဲ့ကိုသွားမယ်။တော်ကဟောပြောလို့မယ်နင်းနေထိုင်နေပြီမယ်ဒီပြည်တံရဲမပြန်လာရရင်မယ်နောက်တော့လည်းတံရဲမဟောပြောလို့မယ်ဒီဆက်မယ်ကျင်းကလေးရောက်မယ်ကျင်းကလေးပြီးတော့ကွာရောက်မယ်ကွာလာရရရင်မယ်အဲ့ဒါလည်းရှင်ကွာမှာပြည့်ရရှိရပြောလို့ရှိရင်ငတိုင်းရောက်ရမယ်ငတိုင်းရောက်ငတိုင်းရောက်ရရောက်ပြီးရောက်ပြီးရောက်ပြီးရလို့
ကောင်းဆန်းစုကြည်နေနဲ့တိုင်းရင်းသားနယ်မြေတွေအပါအဝင်ရွေးကောက်ပွဲအတွက်စီယုံရေးခီးထွက်နေတဲ့အပေါ်မှာတော့ဒေသခံနိုင်ငံရေးသမားတွေကြားဘဝင်မကျတဲ့သဘောထားတွေလည်းရှိနေကြပါတယ်။ရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်ကတော့ပြည်တော်စုထူထောင်ဖို့တိုင်းရင်းသားတွေပါဝင်ဖို့လိုအပ်ကြောင်းတပါတီအာဏာအတွက်စီယုံမှုအပေါ်တိုင်းရင်းသားတွေဘက်ကယုံကြည်မှုအားနည်းလာနေပြီဖြစ်ကြောင်းကောင်းဆန်းစုကြည်ရဲ့မဲဆွယ်စီယုံမှုပေါ်အခုလိုပြောပါတယ်
။ဘုရင်ကမှုကဒေါက်တာဒီမိုကရေစီဒေါက်တာကူရီကပါဖွင့်လို့ဘုရင်ကျွန်တော်တို့ကတော့ဒီမှာသင်္ကတဲ့ခါမှာအင်္ဂါရနဲ့ဘာမိတ်ဆိုအပ်တဲ့မဟာမိတ်ပြုဖို့ဆိုတဲ့ကဏ္ဍနောက်ဆန်တော့ပါတယ်အဲ့တော့ဒီပြည်နယ်မှာဒီဘက်ကသူတို့စီယုံမှုကြီးတို့ကိုဖြစ်လာခဲ့လို့ရှိရင်ဒီအောင်စုအစိုးရဖြစ်နေတဲ့တော့ကျွန်တော်ရဲ့ပြည်ကိုချေကအုပ်ရဲ့သူပြင်ပြုတ်နေဆိုတဲ့ဆန်တော့ဝေဝါတော်ဒီပါအကပါတီကြီးတစ်ခုဖြစ်လာမယ့်ပြည်အောင်စုဘက်တော်မှာဆက်နေတော့ရမှာကိုကျွန်တော်ဆိုရင်ပါတယ်ကျွန်တော်ကသူတို့အစိုးရကိုတိုင်းတာမဟာမိတ်ယူနဲ့ဟုတ်တာအန်တီဥဆောင်တဲ့ဒီမိုကရေစီသူပြင်တောင်းရင်းမှုရတဲ့ပုံကိုယ်တွေစစ်မှန်တဲ့ပြောင်းစုရတဲ့ပုံကိုယ်တွေညီညီညွတ်ညွတ်လက်တွဲပြီးမှမဟာမိတ်ပြီးမှဆွေးစည်းပြီးဆောင်ရှင်းတယ်။ဒါကုံးတက်တဲ့အတိုင်းတာရှိရလို့အန်တီကို message ပို့လို့ပါတယ်
ကောင်းဆန်းစုကြည်ကတော့နိုင်ငံရေးအခြေအနေအရ NLD အနေနဲ့တခဲနဲ့အနိုင်ရဖို့လိုအပ်တဲ့အတွက်အင်တိုက်အားတိုင်းစီယုံရေးလှုပ်ဆောင်နေတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ရခိုင်မျိုးချစ်ပါတီဥက္ကဋ္ဌဦးမောင်မောင်စောကတော့ကောင်းဆန်းစုကြည်အနေနဲ့တိုင်းရင်းသားတွေရဲ့ထောက်ခံမှုတော့ရနိုင်မှာမဟုတ်ဘူးလို့အခုလိုပြောဆိုလိုက်ပါတယ
်။တုတ်ပါတီရဲ့ Dragon Campaign ဆင်းလာတဲ့ပတ်သက်ပြီးတော့အင်္ဂလိပ်ပါတီအနေနဲ့ချူချူချူချူဘာမှပြောစရာမရှိပါဘူး။သူ့ကိုထောက်ခံနေတာကသူ့ရဲ့ပါတီဝင်တွေကလဲပြီးတော့ပြည်သူတွေမရှိဘူးခင်ဗျာ။ဒေါ်အောင်ဆန်းစုကြည်ရဲ့ရည်ကြည်မှုဟာဒီမိုကရေစီပေါ်မှာအဓိကကျေခံတယ်။တိုင်းရင်းသားပြည်သူတွေပေါ်မှာအဓိကအချင်းမခံဘူးလို့ပြောတယ်။ပြောရဲဆို2019ခုနှစ်ကရခိုင်ကကလာပြည်နာကြည့်တဲ့အခါလဲသူကရခိုင်ဘက်ကရည်ကြည်ပဲမပြောပဲကလာဘက်ကရည်ကြည်ပြီးပြောနေတယ်။အော်ကကျန်ဘက်ကအော်ပြည်ရေးစစ်တွေပတ်သက်ပြီးတော့လေသူတခါမှအော်ပြည်သူ့ခေါင်းဆောင်ကြောင်းနဲ့တခါမှဝင်မပြောဘူးသူရဲ့စိတ်ဝင်စားမှုဟာဒီမိုကရေစီရဲ့ကိုယ့်ရဲ့တိုင်းရင်းသားကျန်းသူတွေကိုပဲဒီရဲ့စိတ်ဝင်စားတယ်လို့ပြောချင်တာ
ရခိုင်ပြည်နယ်ခရီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်ဒေါ်အောင်ဆန်းစုကြည်ဝင်ရောက်မဲ့ကွာမြို့နယ်က NLD ပါတီတိုင်းလွတ်တော်ကိုယ်စားလှယ်လောင်းဦးညီပူကတော့လူထုအနေနဲ့ခရီးစဉ်အတွက်စိတ်အားထက်သန်နေကြတယ်လို့ခုလိုပြောပါတယ်
။အဲဒီခရီးစဉ်နဲ့ပတ်သက်လို့အချိန်ကြီးတွေ့ရင်ရမှုပါညာဆိုတဲ့ဟာကတော့အခုချိန်ကြီးတော့သိပြီးတော့မတွေ့ရသေးပါဘူး။နည်းနည်းပါးပါးအတန်လေးတွေပါလေးတွေတော့သက်တာပဲရှိပါတယ်။ဒါပေမဲ့သက်ပြောပြောလို့ကျွန်တော်တို့ကတော့တတ်နိုင်နေမယ့်ဒီကျိုးရည်ကိစ္စတွေလုံငွေကိစ္စတွေမြို့နယ်အလိုက်ရောနောက်ဆုံးဓာရီအထိပါဒါတွေလုပ်ဖို့ကိုကျွန်တော်ညွှန်ကြားထားပါတယ်
ကောင်းဆန်းစုကြည်ရဲ့ရခိုင်ခီးစဉ်ဟာ3ရက်ကြာမြင့်မှာဖြစ်ပြီးရခိုင်ကနေတဆင့်အေယာဝတီတိုင်းကိုပါကားနဲ့ဆက်လက်ခီးဆက်မှာပါဒီရခိုင်ခီးစဉ်ဟာ2002ခုနှစ်နေအကြေကျုံးမှာလွတ်မြောက်ပြီးရ ရခိုင် ဒေသ ကို 73 နှစ် အတွင်း ပထမ ဦးဆုံး အကြိမ် သွားရောက်တဲ့ ခီးစဉ် လည်း ဖြစ် ပါတယ် ဒီ ခီးစဉ် ပြီး အောက်တိုဘာ 2021 မှာ ရှမ်းပြည် နယ် ကျိုင်းတုံ မြို့ ကို ဒေါအောင်ဆန်း စုကြည် ဟာ မဲဆွယ်ရေး ခီးစဉ် ဆက်လက် ထွက်ခွာမှာ ဖြစ် ပါတယ် ရှင်
VOA မြန်မာ ပိုင်း သတင်း တောက် မေခ ပါ ရှင် အင်္ဂါနေ့ နေ့နဲ့ခင်း VOA မြန်မာ ပိုင်း စီစဉ် တွေ ကို Washington DC မြို့ တော် ကနေ တိုက်ရိုက် ထုံးလွှင့် နေ ပါတယ် မြန်မာ နိုင်ငံ မှာ ပညာ ရေး လွတ်လပ် ခွင့် ဥဆောင် လှုပ်ရှား နေ သူ ចောင်းသား ကောင်းဆောင် မဖြိုးဖြိုး အောင် လွတ်မြောက် ရေး နိုင်ငံ တကာ လှုပ်ရှား မှု ကြီး ကို AI ခေါ် နိုင်ငံ တကာ လွတ်ငြိမ် ချမ်းသာ ခွင့် အဖွဲ့ ကြီး က စတင် လိုက် ပါပြီ ဒါဟာ နိုဝင်ဘာ လ 6 ရက် နေ့ ရွေးကောက်ပွဲ မတိုင် ခင် ယုံကြည် ချက် ကြောင့် အကျဉ်း ချ ခံ နေ ရ သူ အားလုံး လွတ်မြောက် ရေး အောက်တိုဘာ လ 6 ရက် နေ့ က စတင် ခဲ့တဲ့ AI အဖွဲ့ ကြီး ရဲ့ campaign လှုပ်ရှား မှု တစ်စိတ် တစ်ပိုင်း ဖြစ်တဲ့ အကြောင်း ဆက် ပြီးတော့ ပြောပြမှာ ပါရှင် တရားဝတီ အကျဉ်းထောင်မှာ 9 လ နီးပါး ထိန်းသိမ်း ခံထားရ တဲ့ မြန်မာ နိုင်ငံလုံး ဆိုင်ရာ ចောင်းသား သမဂ္ဂ များ အဖွဲ့ ချုပ် ခေါင်းဆောင် တဦး ဖြစ်သူ မက်ဖြိုးဖြိုး အောင် ကို ချင်းချက်မရှိ ချက်ချင်း လွှတ်ပေးဖို့ မြန်မာ အစိုးရ ကို တောင်းဆိုတဲ့ အနေနဲ့ နိုင်ငံ တကာ အတိုင်းအဝိုင်း က ပါဝင် လက်မှတ် ရေးထိုး ကြဖို့ AI အဖွဲ့ ကြီး ရဲ့ internet စာမျက်နှာမှာ စတင် လှုံ့ဆော် ထားပါတယ် ចောင်းသား ခေါင်းဆောင် မက်ဖြိုးဖြိုး အောင် ကို ဖမ်းဆီး တာ ဟာ နိုင်ငံ တကာ ဥပဒေ ကို ချိုးဖောက် တာ ဖြစ် တယ် လို့ လည်း Asia Pacific ရေးရာ တာဝန် ခံ Olaf Blomqvist က VOA ကို ခု လို့ ပြော ပါတယ်
ဖြိုးဖောင် is one of the key cases we're looking at this in this case she was arrested along with almost 100
people. Kulo Madia Phasi thong ja khan tha ya tu ri de ma ma phyo phyo aw ye amu ha adik tin sha de amu de khu phit par de. Tu ha tacha tet jwa lou sha de chang da chang tu ayaw paung 100 ni ba ne atu. Di ni aso bai ga phasi khan ga ya bi ta phat ta swae jet tin khan tha ya da ba. Lon lon se ma thain thain khan ne ya se phit bi thong dan 9 ni thi yin san ya bo shi ni ba de. သူကို ဖမ်းဆီး တာ ဟာ တရား မဝင် ဖမ်းဆီး ခြင်း ဖြစ် တယ်လို့ မြန်မာ အစိုးရ က လိုက် နာ ပါမယ် ဆို တဲ့ နိုင်ငံ တကာ ဥပဒေ ကို လည်း ချိုး ဖောက် နေ တယ် လို့ AI အဖွဲ့ ကြီး က မြင် ပါတယ် ဒါကြောင့် သူကို ချွင်းချက် မရှိ ချက် ချင်း လွတ် ပေး စေ ခြင်း ပါတယ်
ဒါအပြင် မဖြိုးဖြိုး အောင် အပါဝင် ယုံကြည် ချက် ကြောင့် အကျဉ်း ချ ခံ ရ သူ 100 နီးပါး အားလုံး အမြန် ဆုံး လွတ် ပေး ရေး မြန်မာ အစိုးရ ကို ဖိအား ပေး တောင်း ဆို တဲ့ လှုပ် ရှား မှု မှာ တကဘာ လုံး မှာ ရှိ နေ တဲ့ AI အဖွဲ့ ဝင် တန်း နဲ့ ချီ ပါဝင် လာ ရေး စီယုံ စ조사 သွား မှာ ဖြစ် တယ် လို့ လည်း Olaf Blomqvist ကပြောပါရယ် AI ဖွဲ့ရဲ့လှုပ်ရှားမှုမှာထိမ့်သိမ့်ခံထားရတဲ့ပုံကူတဦးချင်းစီအလိုက်ကဘာတိအောင်ထုတ်ဖော်တောင်းဆိုသွားမှာဖြစ်တယ်လို့လည်းသူကဆိုပါရယ်
This is really the core of Amnesty International's work. We've always focused on individual cases.
ဒီကြေကြောင့်အချင်းချခံနေရသူတဦးချင်းစီလွတ်မြောက်ရေးအလေးထားလှုပ်ရှားမှုဟာ AI အဖွဲ့ကြီးရဲ့အဓိကလုပ်ငန်းစဉ်ဖြစ်ပါရယ်ပြီးခဲ့တဲ့အဖြစ်အပျက်တွေကိုပြန်ကြည့်မယ်ဆိုရင်လည်းဒီလှုပ်ရှားမှုရဲ့ထိရောက်မှုတွေကိုမကြာခဏတွေ့ခဲ့ရပါတယ် 2014 ခုနှစ်ကရခိုင်ပြည်နယ်မှာအတန်းဝိုင်းနှစ်ခုအကြားငင်းချမ်းရေးရဖို့ကြိုးပမ်းဆောင်ရွက်ခဲ့တဲ့ရိုဟင်ဂျာမွတ်စလင်တဦးဖြစ်သူဒေါက်တာထွန်းအောင်ဖမ်းဆီးခံရတော့ကသူ့လွတ်မြောက်ရေးအတွက် AI အဖွဲ့ကြီးကကြိုးပမ်းလှုပ်ရှားခဲ့ပြီးတဲ့နောက်ဒီနေ့အစောပိုင်းမှာသူဟာအချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်
။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးငင်းချမ်းစွာဆန္ဒပြချီတက်တောင်းဆိုလှုပ်ရှားခဲ့ကြတဲ့ကျောင်းသူကျောင်းသားတွေကိုလွန်ခဲ့တဲ့မတ်လကလက်ဗရန်မြို့မှာအစိုးရအာဏာပိုင်တွေကအကြမ်းဖက်ဖမ်းဆီးနှိမ်နင်းခဲ့တာပါ။လက်ရှိတာဝရီနဲ့အင်းစိန်ထောင်တွေမှာဖမ်းဆီးခံထားရတဲ့ကျောင်းသားကျောင်းသူပေါင်း60ကျော်ရှိနေပါတယ်။အခုလိုမြန်မာနိုင်ငံမှာမတရားဖမ်းဆီးခံထားရသူတွေကိုရွေးကောက်ပွဲမကျင်းပခင်လွှတ်ပေးဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြချိန်မှာပဲမအူပင်နီးပညာတက်သူကျောင်းသူမတ်ဆန်ဒီချောကို Electronic ဆက်သွယ်ရေးဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့မနေ့ကမအူပင်မြို့ရဲအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။စစ် uniform ဝတ်စုံကိုစစ်စိမ်းရောင်ကနေအစိမ်းနှုတ်ရောင်အဖြစ်ပြောင်းလဲလိုက်တာကို internet ပေါ်မှာဝေဖန်ပြောဆိုခဲ့တာနဲ့ပတ်သက်ပြီးမက်ဆန်ဒီချောကိုပုံမှန် 34 ဂါကြီး electronic ဆက်သွယ်ရေးဥပဒေပုံမှန်နဲ့အာဏာပိုင်တွေဘက်ကဆွဲချက်တင်ထားပါတယ်ရှင်။အခုဆက်လက်ပြီးတော့လှေစီးပြေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုပြောပြမှာပါ။အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကလှေစီးပြေးဒုက္ခသည်103ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုမနစ်တနင်္လာနေ့ကလွှဲပြောင်းပေးလိုက်တယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်။ကပ်ပလီပင်လယ်ပြင်အတွင်းမှာမြန်မာရေတပ်ကကယ်တင်ခဲ့တဲ့ဒုက္ခသည်900ကျော်ကအခုတစ်ချိန်အပါအဝင်ဒုက္ခသည်929ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကလွှဲပြောင်းပေးခဲ့ပြီးကျန်နေတဲ့ဒုက္ခသည်တွေကိုလည်းမကြာခင်လွှဲပြောင်းပေးနိုင်ဖို့စီစဉ်နေတယ်လို့ပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြမှာပါရှင်။
ရခိုင်ပြည်နယ်တွင်းမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလေစီးပြေးဒုက္ခသည်103ယောက်ကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုအောက်တိုဘာ12ရက်နေ့မှာလွှဲပြောင်းပေးလိုက်ပါတယ်ဒုက္ခသည်တွေကိုလွှဲပြောင်းပေးခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးဒီကိစ္စမှာဦးဆောင်ပါဝင်ခဲ့တဲ့မောင်တော်ခရိုင်လူမှုကြီးကြပ်ရေးနဲ့မြို့သားမတ်ပုံတင်ရေးဦးစီးဌာနကအရာရှိဦးစောနိုင်က VOA ကိုအခုလိုပြောပြပါတယ်
ဒီနေ့ကျွန်တော်တို့ပ ောင်မျိုးဟိုလဝဲမျိုးအုပ်ချုပ်မှုရုံးစီဝခံမှာပါပဲအဲရှင်ရတော့ကျွန်တော်မြန်မာစံတော်ချိန်17နာရီပေါ့ဘင်္ဂလားဒေ့ရှ်စံတော်ချိန်17နာရီဘွဲမှာအဲဒီမြန်မာနိုင်ငံဘက်ကတော့ဒါကျွန်တော်ဥဆောင်တဲ့အဖွဲ့ပေါ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့အကော်ပဇားစီရှေဆိုင်အမတ်ဆက်ကိုနေထားတော့တရင်ယာယီတရင်မှု Additional Driver Major Emirates ကုလားဆရာဥဆောင်တဲ့အဖွဲ့ဒီနိုင်ငံနဲ့အစည်းအဝေးကျင်းပပါတယ်ကျင်းပပြီးတော့ကျွန်တော်တို့ဒီလက်ပြောင်းလက်ခံမှုလက်မှတ်ကြီးထိုးပါတယ်ပြီးလို့ရှိရင်ဒီမှာဆရာကြီးတနာကြီး30ပေါ့ဘင်္ဂလားဒေ့ရှ်ဆရာကြီးတနာကြီးမှာပဲဒီ20မှတ်တိုင်37မှာရှိတဲ့ဘင်္ဂလားဒေ့ရှ်မြန်မာစစ်ကြီးတရားမှာပဲပြောတော့တာသူ103ကိုလွှဲပြောင်းပေးရပါတယ်ခင်ဗ
ျဒီဒုက္ခသည်တွေကိုရခိုင်ပြည်နယ်အတွင်းကတောင်ပြူလေဝက်စခန်းမှာထိန်းသိမ်းထားတာဖြစ်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးကစီစစ်အတီးပြုပြီးမှအခုလိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်အခုနောက်ဆုံးအခြေအနေအရတောင်ပြူလေဝဲဒုက္ခသည်စခန်းမှာနောက်ထပ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလေစီးပြေဒုက္ခသည်80ကျော်ချန်နေသေးတယ်လို့သူကပြောပါတယ်ဒီလူတွေကိုစီစစ်အတီးပြုထားပြီးဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကလွှဲပြောင်းပေးဖို့တော့ရက်မတက်မသေးဘူးလို့ဦးစောနိုင်ကပြောပါတယ
်။ဒီဟာကျွန်တော်တို့အောက်ရှင်မှာလည်းကျွန်တော်တို့ဒီဟိုဆွေးနွေးမှုတွေလုပ်ပါတယ်။ဟိုအများဆုံးကျွန်တော်တို့လွှဲပြောင်းလက်ခံပေးဖို့နောက်တစ်ခါကျွန်တော်တို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဒီနိုင်ငံတကာရှားဝင်ဌာနရှင်းရှင်းလင်းလင်းဟိုအပြန်အလှန်ဆက်သွယ်ပြီးတော့ဟိုအများဆုံးလွှဲပြောင်းနိုင်ဖို့အတွက်သူဆက်လက်ပြီးဆောင်ရွက်လည်းရှိပါတယ်ခင်ဗျာ။ဒီဟာတော့မတက်မသေးဘူးခင်ဗျာ။သူတို့ကတော့ဒီအများဆုံးပေါ့ as soon as possible ပေါ့လေ။ဖြစ်နိုင်တဲ့အများဆုံးလွှဲပြောင်းပေးဖို့ဆိုတဲ့ကတိကိုမျိုးတော့ပေးပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ဇွန်လကနိုင်ငံသားစီစဉ်မှုတွေလုပ်ပြီးချိန်ကစပြီးတော့အခုတစ်ချိန်လွှဲပြတဲ့လေးစီးပြေးဒုက္ခသည်103ဦးအပါအဝင်929ဦးကိုအတုပ်6တုပ်ခွဲပြီးတော့မြန်မာနိုင်ငံဘက်ကပြန်ပို့ပေးခဲ့ပြီးဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုတွေအရတော့လူမောင်ခိုကူးသူတွေကအဲ့ဒီလေးစီးပြေးဒုက္ခသည်တွေကိုထိုင်းနဲ့မလေးရှားနိုင်ငံတွေမှာအလုပ်ရမယ်ဆိုပြီးတော့ဖျားယောင်းပြီးလူမောင်ခိုကူးခဲ့တာဖြစ်တယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောပါတယ်။လူမောင်ခိုကူးမှုတွေနဲ့ပတ်သက်ပြီးအရှေ့တောင်အရှဒေသတွေနိုင်ငံတွေမှာအပြင်းထန်နေနေလာချိန်မှာမြန်မာနိုင်ငံကတော့လူမောင်ခိုကူးမှုတွေတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်မှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်ခံနေရတာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်ဆက်ဟာတစ်ဖက်နဲ့တစ်ဖက်တရားမဝင်ခိုးဝင်ဝင်ရောက်တဲ့ဒုက္ခသည်တွေအများအပြားရှိနေတဲ့နေရာလဲဖြစ်တဲ့အတွက်နယ်ဆက်လုံခြုံရေးနဲ့ပတ်သက်ပြီးဘာတွေလှုပ်ဆောင်ထားသလဲဆိုတာကိုတော့ရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမပုံတရေးဦးစီးဌာနညွှန်ကြားရေးမှူးဦးခင်စိုးကအခုလိုရှင်းပြပါဗျာ
ကျွန်တော်တို့ရှိမှာနေဆက်မှာမိတဲ့ဟာဒီမှန်တယ်များတခါတည်းတရားဆိုတဲ့ထောက်ချတယ်ပြီးတော့ပြန်လှုပ်တယ်နေဆက်မှာတော့တောက်လျှောက်ကကျွန်တော်တို့ဝင်ပေါက်ထပ်ပေါက်ဒီအားလုံးမှာစောင့်ပြီးတော့မှကျွန်တော်တို့ကစစ်ဆေးချက်မှတ်ထားပြီးလုပ်ပါတယ်အဲ့မှာကျွန်တော်တို့ကမိတဲ့လူကိုတရားစွဲပါတယ်ကျွန်တော်တို့ခိုးဝင်တဲ့လူတွေကတရားစွဲပြီးတော့မှကျွန်တော်တို့ကနောက်တိုင်းပြည်နေတာပေါ့အဲ့လိုလုပ်ပါတယ်ဒါကကျွန်တော်တို့လက်ရှိကနောက်ဘက်မကဖမှာကျွန်တော်တို့ဟိုပါပေါ့နေကြောက်ရောက်ရင်းနဲ့ပူးပြီးတော့မှလာဘကဝန်ထမ်းအရာ220တဲ့ကျွန်တော်တို့ပူးပေါက်မှုဆောင်ရွက်နေတာဖြစ်ပါတယ်အဲဒါပြင်ကျွန်တော်တို့ဘက်ကခရိုင်ကခရိုင်နဲ့မြို့နယ်ဝန်ထမ်းအင်အားတွေနဲ့ပေါင်းဆက်ပြီးတော့မှဒီမှာလက်ဆက်တလျှောက်မှာရှိတဲ့ကျွန်တော်တို့ကင်းစခန်းတွေအဲ့ဒါအဝင်ထွက်တွေဒီလိုနေရာမျိုးတွေမှာစောင့်ကြည့်ပြီးတော့ကျွန်တော်တို့စစ်ဆေးဆောင်ရွက်လည်းရှိပါတယ
်။လက်ဆက်လုံခြုံရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကနေကြားဆောင်တမှုဦးတင်ကိုကိုကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားခဲ့ခြင်းမရှိခဲ့ပါဘူး။နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်တာတွေကိုကာကွယ်တားဆီးဖို့အတွက်နိုင်ငံသားများမတရားဝင်ရောက်မှုကိုကာကွယ်တားဆီးရေးအဖွဲ့ဖွဲ့စည်းထားပြီးတော့အဲ့ဒီအဖွဲ့ကိုနေကြားဆောင်ရဲတပ်ဖွဲ့အကောက်ခွန်နဲ့လူမှုကြီးကြပ်ရေးဌာနတွေနဲ့ဖွဲ့စည်းထားတာဖြစ်တယ်လို့ဦးခင်စိုးကရှင်းပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအခုတစ်ချိန်ပြန်ပို့လိုက်တဲ့ဒုက္ခသည်100ကျော်အပါအဝင်စုစုပေါင်းဒုက္ခသည်900ကျော်ကိုမြန်မာရေတပ်ကရခိုင်ပြည်နယ်မောင်းတော့နဲ့အေရဝတီတိုင်းဖျားပုံဒေသမှာမြန်မာရေပိုင်နဲ့တွင်ကင်းလည်နေစဉ်မှာကယ်တင်ခဲ့တာဖြစ်ပါတယ်။အဲ့ဒီကအနည်းစုကမြန်မာနိုင်ငံကမွတ်စလင်တွေဖြစ်ကြပြီးအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်တယ်လို့မြန်မာနိုင်ငံဘက်ကအတည်ပြုထားပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်မကြခင်မိနစ်ပိုင်းအတွင်းထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေမှာတော့ရေဘေးပြန်လည်ထူထောင်ရေးအစီအစဉ်တွေနဲ့ပတ်သက်လို့မေးမြန်းတင်ပြထားတဲ့စီးပွားရေးကဏ္ဍအပါအဝင်အမေရိကန်မှာရွှေပြောင်းခြေချနေထိုင်ခွင့်ရမယ် DV ကန်ဆယ်မဲ့ရှောက်လွှာအကြောင်းပြောပြမယ်သုတဆုံးနေအမေရိကန်တခွင့်အစီအစဉ်တို့ကိုထုတ်လွှင့်မှာပါအင်္ဂါနေ့နနက်ခင်းအစီအစဉ်တွေကိုဆက်လက်နားဆင်ကြပါနော်အင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြမစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြမစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချဲ့ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်မှာတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါတစီဆိုရှယ်ဘော်ဒါလီကိုပြန်လည်ကဘာလုပ်နိုင်မဲ့ plan တခုတည်းမဟုတ်ပါဘူးတစီဆိုရှယ်သွားတာကိုသာသာလုံးနေပြီပြီးရင်ပူပေါင်းနဲ့လူမှုဘဝပတ်ဝန်းကျင်ကိုထူထောင်နိုင်မယ်ရခိုင်နဲ့ပူပေါင်းလာမယ့်အနေထားမျိုးရောက်ရှိရမယ
်ဒါကတော့ရေဘေးပြန်လည်ထူထောင်ရေးအစီအစဉ်တွေနဲ့ပတ်သက်ပြီးတင်ပြထားတဲ့စီးပွားရေးကဏ္ဍမှာအပြည့်အစုံတင်ဆက်မှာပါရှင်ဒါအပြင်သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါအခုတော့ကမ္ဘာသတင်းလွှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးဆန်မိုးဝင်နဲ့အတူရှားပေါင်နဲ့ကိုဇော်ဝင်းလိုင်တို့ကကူညီတင်ဆက်ထားပါတယ်ရှင်
ပထမအဆုံးတင်ပြပေးချင်တာကတော့တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံဟာမြန်မာရေးနဲ့ပတ်သက်ပြီးတော့နှစ်ဦးနှစ်ဖက်အကျိုးရှိမဲ့အနေအထားမျိုးကိုရှာဖွေသင့်တယ်ဆိုပြီးတော့ The Global Times သတင်းစာမှာစောင်းပါရှင် Try Dimish Singh Mayani ရေးသားထားတဲ့စောင်းပါဖြစ်ပါတယ်။ဟိုးရှေးပဝေတနီကလေးကမြန်မာနိုင်ငံဟာတရုတ်နဲ့အိန္ဒိယတို့အားပြန်ရာနေမြေတစ်ခုဖြစ်နိုင်ငံတကာကပညာရှင်တွေလိလာတုံးသက်သူတွေကမှတ်ယူထားကြတာဖြစ်တယ်ဆိုပြီးတော့အစချီရေးသားထားပါတယ်။မြန်မာနိုင်ငံဟာနေမြေအနေအထားအရစီဝါရေးအခွင့်အလမ်းရှိနေသလိုနှစ်နိုင်ငံစလုံးကစီဝါရေးအရထဲထဲဝင်ဝင်အနီးကပ်ပူးပေါင်းလှုပ်ဆောင်နေကြတယ်ဆိုတာကတော့တန်တရာဖြစ်စရာမလိုပါဘူးဆိုပြီးတော့ရေးသားပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းတရုတ်နဲ့အိန္ဒိယနှစ်နိုင်ငံစလုံးဟာစီဝါရေးအရမြန်မာနိုင်ငံအတွင်းမှာအပြိုင်ဆိုင်လုပ်ကင်နေတယ်ဆိုတာသိသာသလိုထိုင်းစင်ကာပူဂျပန်နိုင်ငံတို့ကလည်းမြန်မာနိုင်ငံအတွင်းမှာသူတို့ရဲ့ပတ်ဝန်းပတ်သက်မှုတွေကိုတစတဲ့တစပုံမှုချက်ထွင်လာနေကြတာပါအိန္ဒိယနိုင်ငံအတွက်အရှိတောင်အရှနိုင်ငံတွေနဲ့ဆက်သွယ်တဲ့နေရာမှာမြန်မာနိုင်ငံဟာတခုတည်းသောကုန်းတွင်းဓာတ်ရိုက်ဆက်သွယ်နိုင်တဲ့တိုင်းပြည်တစ်ခုဖြစ်သလိုအိန္ဒိယမြန်မာထိုင်းလက်မကြီးကလည်းမကြခင်မှာထွက်ပေါ်လာတော့မှာဖြစ်ပါတယ်။အိန္ဒိယရဲ့အရှိမျောမူဝါဒအတွက်လည်းမြန်မာနိုင်ငံဟာအရေးပါတဲ့တိုင်းပြည်တစ်ခုဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်။မြန်မာနိုင်ငံဟာအိန္ဒိယအတွက်တော့အရှိတောင်အရှနဲ့ထိတွေ့တဲ့လမ်းဘဝတစ်ခုတင်သာမကပါဘူး။တရုတ်နိုင်ငံနဲ့လည်းဆက်ဆံနေတဲ့ဂျာကန်တိုင်းပြည်တစ်ခုဖြစ်တယ်လို့ဆိုပါတယ်။မကြခင်ကတွေးဆမေးမြန်းမှုတစ်ခုမှာမြန်မာနိုင်ငံကအထက်အတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကမြန်မာနိုင်ငံဟာအင်အားကြီးနိုင်ငံတစ်ခုအပြည့်အဝနေမည်မဖြစ်တင်မဲ့နိုင်ငံကြီးတစ်ခုကြားပေါင်းကူးပေးတဲ့နေမည်ဖြစ်တင်တယ်လို့ပြောဆိုထားတဲ့အကြောင်းရေးသားထားပါတယ်အပြည့်အစုံကို The Global Times သတင်းစာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆက်လက်တင်ပြချင်တာကတော့ No Turning Back After Myanmar Ceasefire Deal ဆိုတဲ့ခေါင်းစဉ်နဲ့ The Straits Times သတင်းစာမှာဆောင်းပါရှင်နီမန်ကော့ရေးသားတဲ့သတင်းဆောင်းပါဖြစ်ပါတယ်။လာမယ့်ကြာသပတေးနေ့ကြရင်တန်တမန်တွေမီဒီယာတွေနဲ့လစ်လာစောင့်ကြည့်သူတွေရဲ့ရှစ်မှောက်နေပြီးတော့မှတနိုင်ငံလုံးပြစ်ခတ်ရဆဲရေးသဘောတူညီမှုစာချုပ်လက်မှတ်ရေးထိုးနိုင်ဖို့ကြိုးစားနေပါတယ်။ဒါပေမဲ့လက်နက်ကင်ဖွဲ့စည်း16ဖွဲ့တကရှစ်ဖွဲ့သာလက်မှတ်ရေးထိုးမှုမှာပါဝင်နိုင်ဖို့ညှိနှိုင်းနိုင်ခဲ့တယ်လို့ဆိုပါတယ်။မြန်မာအစိုးရစစ်တပ်နဲ့လက်တွေ့ရင်ဆိုင်တိုက်နေတဲ့ကချင် KIA ရှမ်းပြည်တပ်မတော်မြောက်ပိုင်း SSA North ကိုကန့်နဲ့ UWSA ဝါတပ်မတော်တို့ဟာဒီသဘောတူညီမှုလက်မှတ်ရေးထိုးတဲ့နေရာမှာမပါဝင်ပါဘူးဒီသဘောတူညီချက်ပေါ်ဝေဖန်သူတွေတော်တော်များများကမကြဲတကြဲဖုတ်ထားတဲ့ငြင်းချမ်းရေးဆိုပြီးတော့ပြောဆိုကြပါတယ်ဒါပေမဲ့သမတဦးသိန်းစိန်ကတော့ဒါဟာသူ့အစိုးရအနေနဲ့ပြည်တွင်းစစ်ရဲစဲရေးအတွက်မှတ်တမ်းတင်နိုင်ခဲ့တဲ့ညနိုင်လှုပ်ဆောင်နိုင်ခဲ့တဲ့လောက်ရက်တစ်ခုဖြစ်ပြတ်သားလုံနေတယ်လို့យေသာထားပါတယ်။လက်မှတ်ရေးထိုးတဲ့နေရာမှာမပါဝင်သေးတဲ့အဖွဲ့တွေကိုလည်းတကားဖွင့်ထားတယ်လို့သူ့ရဲ့ရေဒီယိုမိကုန်းထဲမှာထည့်ပြောခဲ့တယ်လို့ဆိုပါတယ်။ဒီသဘောတူညီမှုဟာဗြိတိရှ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရခဲ့တဲ့1948ခုနှစ်နောက်ပိုင်းပြည်တွင်းစစ်ဆုံးသက်ရေးအတွက်တိတ်မပြောပါလောက်တဲ့အချက်တစ်ခုပဲဖြစ်လိမ့်မယ်လို့လစ်လာသုံးသက်သူတွေကပြောဆိုနေတဲ့အကြောင်းစသဖြင့်យေသာထားပါတယ်။အပြည့်အစုံကိုတော့ The Straits Times သတင်းစာမှာဖတ်ရှုနိုင်ပါတယ်
။နောက်ထပ်ဆက်လက်တင်ပြပေးချင်တာကတော့ The Invest Asia Online မှာဆောင်းပါရှင် Reed Kachanbawa ရေးသားထားတဲ့ Three Changes That Investors in Myanmar Must Know ဆိုတဲ့ဆောင်းပါဖြစ်ပါတယ်။နိုင်ငံတကာနဲ့နှစ်ပေါင်းများစွာအဆက်ဖြတ်ထားတဲ့နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအနေနဲ့စီးပွားရေးလုပ်ငန်းတွေ short port လိုက်တယ်၊တကားဖွင့်ပေးလိုက်တယ်ဆိုတဲ့နေရာမှာတိတ်တော့လွယ်လွယ်ကူကူချောမွေ့တဲ့လုပ်ငန်းစဉ်မဟုတ်ဘူးလို့အစချီရေးသားထားပါတယ်။အစိုးရအနေနဲ့ပြည်ပြင်ပြောင်းလဲရေးတွေလုပ်တဲ့နေရာမှာပထမဆုံးကတော့ပြည်ပကယင်းနှိမ့်မြုံနံသူတွေဝင်လာအောင်ဆွဲဆောင်ရေးဖြစ်တယ်လို့ဆိုပါတယ် ဒုတိယချက်ကတော့မြန်မာနဲ့ဥရောပသမဂ္ဂတို့အကြားရင်းနှီးမြှုပ်နှံမှုအပေါ်ကာကွယ်မှုပေးရင်းနဲ့တတိယအချက်ကတော့နိုင်ငံအတွင်းအစုရှယ်ယာဈေးကွက်တွေပေါ်ထွန်းလာရေးဖြစ်တယ်လို့យေတာထားပါတယ်အပြည့်အစုံကို investasia.com online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်တော်ရှင်များခင်ဗျာမြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေပန်းစားနေတဲ့ Facebook အင်တာနက်လူမှုကွန်ရက်မှာစိတ်ဝင်စားစရာအကြောင်းအရာမျိုးစုံအပြင်လှုပ်ကြံဖန်တီးတဲ့သတင်းတွေအမုန်းစကားတွေလည်းမကြာခဏတွေ့နေရပါတယ်ရွေးကောက်ပွဲလိုတိုင်းပြည်အတွက်အရေးကြီးတဲ့အချိန်ခါမျိုးမှာသတင်းတွေအမှောင်ချမခံရအောင် Facebook ကအထောက်အကူဖြစ်နိုင်ပေမဲ့ပြဿနာဖြစ်နိုင်တဲ့သွေးထိုးလုံဆောင်မှုတွေသတင်းမျိုးတွေကိုရောဘလို့ဝိုင်းဝန်းဟန်တာသွားကြမလဲဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့တောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ပြီးဆက်သွယ်ရမယ့်မိမိရဲ့ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။
ဒီကနေ့ညအစီအစဉ်မှာထုတ်လင့်မဲ့ဓာတ်ရိုက်လေးတိုင်းမှာပါဝင်ဆွေးနွေးကြပါနော်အခုတော့ဒေါ်လာလတ်တန်းတင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင
်ဒီကနေ့မင်းတင်ပြမယ် idiom အသုံးက
off the top of your head
ဖြစ်ပါလေစာလုံးပေါင်းကOFF of ကဒီနေရာမှာ adverb ကရိယာဝိသေသနာဖြစ်အသုံးပြုထားတာဖြစ်ပြီးအဓိပ္ပာယ်မျိုးမျိုးရှိပါတယ်။ဒီနေရာမှာတော့နေရာတစ်ခုကနေအဝေးသို့လို့ရည်ညွှန်းထားတာဖြစ်ပါတယ်။ THE the TOP top ကထိတ် OFF of ကရေ YOUR yoga သင်ဤ HEAD head ကဥကောင်းဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့သင်ရဲ့ဥကောင်းထိတ်ကနေအဝေးသို့တနေရာပေါ့။idiom ဆိုရဲ the white day ပဲကလည်းရှင်းတယ်လို့ဆိုရမှာပါသိရှိရှိဝေးဝေးစဉ်းစားစရာမလိုပဲခေါင်းထဲမှာပေါ်လာတာခေါင်းထဲမှာရှိတာကိုရည်ညွှန်းပြောတာဖြစ်ပါတယ်တနည်းတော့စဉ်းစားမနေပဲရုတ်တရက်ပြောလိုက်တာမျိုးပေါ့ဒီသုံးနေပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I'm sorry I'm getting very forgetful I can't tell you the name of the restaurant off the top of my head
တောင်းပါရပါရှင်တော်လေးသိတ်သတိမိတက်လာပြီခင်ဗျားတည်ခြင်းနဲ့စားတော့ဆိုင်နာမည်ကိုရှင်တော်ရုတ်တရက်စဉ်းစားလို့မရနိုင်ဘူးလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I'm sorry I'm getting very forgetful I can't tell you the name of the restaurant off the top of my head
ရုတ်တရက်ပြောလိုက်ရတယ်ခေါင်းထဲပေါ်လာတာကိုပြောလိုက်ရတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
offthe top of your head
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးမဖြစ်ပါတယ
်အခုဆက်လက်ပြီးတော့စီးပွားရေးကဏ္ဍကိုထုတ်လင်းပါပါမြမဆွေရကဥဆောင်ပြုလုပ်နေတဲ့ပြည်လဲထူထောင်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပြည်လဲထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအထူးရေးမှူးဦးကျော်လင်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်အဖြစ်ကိုစော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
ဒီပေးတဲ့ဒေတာကတောင်သူလယ်သမားတွေအတွက်အစိုးရကမျိုးစဘာတွေထုတ်ပေးခဲ့သလိုအဲ့ဒီဒေတာတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့ပြည်ရင်းပြပကပညာရှင်တွေနဲ့တိုင်ပင်ပြီးတော့ရေရှည်စီမံကိန်းတွေရေးဆွဲနေတယ်လို့ Recovery Coordinating Committee RCC လို့ခေါ်တဲ့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမှူးလည်းဖြစ်ဆောက်လုပ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်လည်းဖြစ်တဲ့ဦးကျော်လင်းက VOA ကိုပြောပါတယ်
ကျွန်တော်တို့အခုဆိုလေယာဉ်ဆက်ပြိုးရေးနဲ့ဆွေးနွေးဝန်ကြီးဌာနတွေပြီးတော့ဒီမျိုးစီတွေပေါ့နော်မျိုးစီတွေပြီးပြီးတော့ကျွန်တော်တို့resilient ဖြစ်မဲ့ဒီသဘာမျိုးတွေသမုန်းနဲ့ဒီတည်နံမျိုးတွေဒါတွေကိုရေစရာအခုဒီနေ့ကြည့်ပြီးနောက်နေ့လည်းကြည့်ရင်ကြည့်အောင်ပါပဲအဲဒါကြောင့်မလို့အဲ့ဒီကြည့်ရခြင်းလည်းကြာလေကြောမသိဟိုရေတုံတောင်ကြည့်ပြီးလို့ရှင်ပြင်ကျသွားလို့ရှင်လည်းသူရှင်တန်တောက်ခံနိုင်မဲ့သဘာမျိုးတွေဒါတွေအခုလေယာဉ်ဆက်ပြိုးရေးနဲ့ဆွေးနွေးဝန်ကြီးဌာနအနေနဲ့တည်ထွင်ပြီးတော့ဒါကျွန်တော်တို့အခုဒီနိုင်ငံပညာရှင်တွေနဲ့ဆွေးနွေးပြီးတော့အခုဆောင်ရွက်နေပါတယ်ဒီလိုမျိုးစီမျိုးလည်းအဲဆိုင်ပြိုးဖို့အတွက်ကို ဆောင်ရွက်နေတာရှိပါတယ်ဒီနေရာမှာဒေါက်တာရင်ရွှေနဲ့ဒေါက်တာဇော်ဦးတို့ဒီပညာရှင်များအဖွဲ့ရလဲပဲကျွန်တော်တို့ဒီ supply chain တခုလို့လက်ရှိတဘာဝလက်ရှိအခြေအနေနဲ့လည်းလျောညီတည်စွာပြုပြင်ပြောင်းလဲနိုင်အောင်လို့တချင်းဟိုဆောင်ရွက်နိုင်မဲ့ဒီ security အစီအစဉ်တွေဆောင်ရွက်ဖို့လည်းပဲတင်ပြထားတာတွေရှိပါတယ်။ဒါကြောင့်မလို့ဒီပြည်ချင်းရှင်တွေအားလုံးစုစည်းပြီးတော့အခုဆိုလို့ရှိရင်တော့ဒေါက်တာတော်ယူနေတို့ဒေါက်တာဇော်ဦးတို့ကလည်းပဲကျွန်တော်တို့ဒီဝန်ကြီးဌာနတွေနဲ့ဆက်ဆက်ပြီးတော့ဒါကျွန်တော်တို့ဒီအကြံပြုပြီးတော့ recovery plan တွေကို early recovery plan, medium term recovery plan, long term recovery plan တွေကိုသူတို့အကြံပြုချက်တင်တဲ့ကျွန်တော်တို့ဝန်ကြီးဌာနများကရေးဆွဲလျက်ရှိပါတယ်။
ဟိုကျွန်တော်တို့ဒီဟိုမြန်မာနိုင်ငံစံစပါအတင်းချုပ်ကိုမေးကြည့်တဲ့ခါကျတော့သူတို့ဘက်ကခံမနာပေါ့နော်ဟိုသူတို့လည်းတန်းနေတယ်လို့ကူညီတယ်ပေါ့ဒါပေမဲ့ဒီပြန်လဲထူထောင်ရေးလုပ်ငန်းတွေအတွက်ဆိုရင်တန်း80လောက်လုံမယ်ဆိုပြီးတော့တောင်တလွန်စမဟိုမြန်မာနိုင်ငံစံစပါအတင်းချုပ်ကနေပြီးတော့ကျွန်တော်တို့အစောပိုင်းကပြောတာရှိပါတယ်ဒါပေမဲ့ဆရာတို့ကတော့ပို့ပြီးတော့ထဲထဲဝင်ဝင်ဟိုပေါ့သူဟိုလေ့လာနိုင်တယ်ပေါ့ပျက်စီးဆုံးရှုံးမှုတွေလည်းပို့ပြီးသိတယ်ပေါ့တနင်္ဂနွေလုံးအတိုင်းတန်းနဲ့ဆိုတော့ဆရာတို့အခုဆွေးနွေးပြီးသလောက်ဆိုရင်ဒီ pledging conference မလာခင်မှာပေါ့ဒီ pledging conference မှာဆရာတို့ဘလောက်ထိများလိုအပ်တယ်ဆိုတာကိုဆရာတို့တင်ပြဖို့ရှိသလဲရုပ်လုံးပေါ်ပြီလားဆရာဟို recovery အတွက်လေ long term အပါအဝင်ပေါ့ဆရာဒီဟာတွေပြန်ပြီးတော့ဒီ
ငါးရက်နေနောက်ပိုင်းကျရင်တော့ဒါကျွန်တော်တို့အခုတိလာပါမယ်ငါးရက်နေနောက်ပိုင်းမှာအခုအထိကတော့ကျွန်တော်တို့ကအခုရေးဆွဲတဲ့ plan ကဒီပြတ်သွားတာလေးကိုပြန်လည်ပြီးတော့ဟို cover ဖြစ်မဲ့ plan တခုတည်းမပေါ့ပစ္စည်းဆုံးရှုံးသွားတာလေးကိုပြန်လဲကာဗာလုပ်နိုင်မဲ့ plan တခုတည်းမပေါ့ပစ္စည်းဆုံးရှုံးသွားတာကိုကာဗာလုပ်နိုင်မယ်ပြီးရင်ပူကောင်းတဲ့လူမှုဘဝပတ်ဝန်းကျင်ကိုထူထောင်နိုင်မယ်ရခိုင်နဲ့ပူကောင်းလာမယ့်အနေအထားမျိုးရောက်ရှိရမယ်သတိဖြစ်ရင်နောက်တစ်ခါဒီရနေပြီးတော့ကျွန်တော်လက်ရှိသွားနေတဲ့နိုင်ငံတော်ရဲ့စီမံချက်ဒီစီမံကိန်းတွေကိုလည်းကျွန်တော်တို့ပြန်ပြီးတော့ in line ဖြစ်အောင်လို့နောက်တစ်ခါအာဆီယံမှာ agreement ချုပ်ဆိုထားတဲ့ချုပ်ဆိုချက်တွေရှိပါတယ်။ဒါတွေကိုလည်းပြည့်ညီသွားအောင်။နောက် international မှာသတ်မှတ်ထားတဲ့ကျွန်တော်ဆန်ရှင်ဆန်ညွန့်နေစာချုပ်တွေအဲ့ဒီတိုင်းဝင်အောင်လို့ဒီ recovery plan ညနေပြီးတော့ကျွန်တော်တို့ဒီအားလုံး cover ဖြစ်အောင် crunch ချုပ်ရေးဆွဲသွားမှာဖြစ်ပါတယ်။အဲ့ဒီဟာရေးဆွဲတဲ့အချိန်မှာသူကအဲ့ဒီပြင်ကိုဒီနိုင်ငံတော်ရဲ့ဒီမှာပုံစံထုတ်တက်မှုကိုပါထောက်ဖို့တရားဖြစ်အောင်ဒီအဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီပညာရှင်တွေအများကြီးကအော်ပါဝင်ရေးဆွဲနေတာဖြစ်ပါလေ
ဒီနေရာတွေမှာရေကဒီနေ့ကြီးပြီမဲ့လည်းနောက်နေ့ကြီးမယ်ဆိုတော့အရင်တော့ကလည်းအခုရေကြီးတဲ့နေရာတွေဟာအများစုကျွန်တော်တို့နားလည်ထားသလောက်ဆိုရင်နှစ်စဉ်ရေကြီးတဲ့အ ਨੇ အများပေါ်ပဲမူတည်တာပေါ့နော်ဒီနေရာတွေကပုံမှန်ရေကြီးနေကြနေရာတွေဆိုတော့စောစောဆရာပြောသလိုရေရှည်ဒီနေရာတွေမှာဟိုဟာပေါ့ဟိုစဘာဟိုဟာပေါ့ရေကျသွားရင်တောက်ခံနိုင်တဲ့ဟိုစဘာအမျိုးအစားဟိုတီထွင်သလိုပဲဒီနေရာတွေကိုရေမဝင်လာနိုင်အောင်လုတ်တဲ့နီလာနေလဲပါမယ်ထင်တယ်ဆရာဆရာတို့ရေလွဲမဲ့ကိစ္စတွေ
ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ကျွန်တော်တို့ကအခုဆိုလို့ရှိရင်ကျွန်တော်တို့ကဟိုကျွန်တော်တို့ဒီမြေဝကျွန်းပေါ်နဲ့ဒီဗဟိုတိုင်းဒေသတွေမှာစားတွေရှိပါတယ်ဒီစားတွေဟာနှစ်ပေါင်းဒီ30 40 50ခရီးကတိဆောက်ထားတဲ့စားတွေအချို့ဆိုလို့ရှိရင်လဲဒီနှစ်ပေါင်းဒီ100လောက်ခရီးကစောက်ခဲ့တဲ့စားတွေရှိပါတယ်ဒါကြောင့်မလို့ဒီစားတွေဟာအခုဆိုလို့ရှိရင်သူကပြန်လဲပြီးတော့ကျွန်တော်တို့ reconstruction လုပ်ဖို့လိုလာပါတယ်။ဒါကြောင့်မလို့ဒီတာတွေကိုပြန်မြင့်မဲ့အစီအမံချက်ဆိုလို့ရှိရင်လည်းဒါတနိုင်ငံလုံးတိုက်တာရဒီတာတွေကိုမြင့်ပြီးသွားတယ်ဆိုလို့ရှိရင်နောက်တစ်ချိန်ဒီလောက်ရေကြီးတာနဲ့တော့ဒီတာတွေကျော်ပြီးတော့ဝင်မလာနိုင်တော့စသဖြင့်ဒီလိုမျိုးဒါနမူနာလေးပြောတာပါ။ဟု
တ်ကဲ့ဆရာ။
ဒီအရာလို့ပြောပါတယ်။ There's a risk reduction ပေါ့နော်။ There's a risk reduction မှာဒါလေးကနမူနာလေးတစ်ခုပေးတာပါ။ဟု
တ်ကဲ့ဆရ
ာ။ဒါကတော့ဒီ plan တွေကဒီထဲမှာဒီအရာလည်းပါမယ်။ဒါလေးဆွဲပြီးသွားလို့ရှိရင်ဒီလေကောင်းမွန်တဲ့အခြေအနေမျိုးတစ်ရက်ကိုပိုပန်ပန်ပိုပြီးဖန်တီးသွားနိုင်မဲ့နေသားပါကျွန်တော်တို့ပိုကောင်းမွန်တဲ့မဝန်ကြီးပိုကောင်းမွန်တဲ့လူဖွဲ့စည်းတစ်ရက်ကိုပြန်လည်ထူထောင်ပေးနိုင်ဖို့အတွက်ဒီလိုမျိုးကျွန်တော်တို့ရည်ရွယ်ပြီးတော့ဆောက်ရွားမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဟိုနောက်တစ်ခုလေးပါဆရာဟိုအခုဆိုတော့ဒီကျွန်တော်တို့ရေတွေကြီးတော့ဟိုဆိုးဆိုးဝါးဖြစ်နေတဲ့အချိန်မှာနိုင်ငံတကာကနေပြီးတော့အကူအညီပေးဖို့သူတို့ကုလသမဂ္ဂအပါအဝင် EU တို့ဒီအိန္ဒိယချင်းအိန္ဒိယတို့ထိုင်းတို့သူတို့စင်ကာပူတို့အကူအညီတွေပေးကြပါတယ်ဆိုတော့အဲ့ဒါတွေကတော့ဟိုကြီးရေကြီးတဲ့အတိုင်းတာပမာဏကလည်းကြီးမားကျပြန့်လွန်းတော့အဲ့ဒီဟာတွေကတကယ်ကိုစိမ့်မဆက်နမ်းပတ်သလိုဖြစ်မှာပဲလေသူတို့ပြောတော့ဟိုအကူအညီပေးတယ်ဆိုတာကလည
်းဟုတ်ပါ
ဆိုတော့အခုဆရာတို့လုပ်မဲ့ pledging conference မှာကြတော့ဒီနိုင်ငံတကာကနေပြီးတော့ဒီ long term plan တွေကိုဆရာတို့အခုပညာရှင်တွေနဲ့ဆွေးနွေးတိုင်ပင်ထားတဲ့ဟာတွေကိုချပြမယ်နိုင်ငံတကာကနေပြီးတော့အကူအညီပေးကြဖို့ဝန်ဝန်ပူးပေါင်းလှုပ်ဆောင်ကြဖို့
ဟုတ်ပါဟုတ်ပါ မှန်ပါတယ်မှန်ပါတယ်အဲ့တော့ဒီနိုင်ငံတကာရဲ့အနေအထားကလည်းဗာလဲဆိုတော့ဒီ plan မရှိဘဲနဲ့သူတို့ကပေးဖို့ကဝင်လေးပါပဲအဲ့ဒီ plan ကိုချပြတော့ကြမှာဘယ်သူကဘယ်အပိုင်းကိုတာဝန်ယူမယ်ဘယ်သူကတော့ infrastructure ဘယ်သူကတော့ဒီ layer security ကဏ္ဍဘယ်သူကဘယ်သူတွေဘယ်အပိုင်းကမွေးမြူရေးကဏ္ဍစသဖြင့်အပိုင်းလိုက်အကူအညီပေးသွားမယ်သဘောပါပဲဖြစ်ပါတယ်
RCC ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမူလည်းဖြစ်ဆောက်လွှဲဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လည်းဖြစ်တဲ့ဦးကျော်လင်းပြောပြခဲ့တာပါလက်ရှိရေးဆွဲနေတဲ့ရေဘေးသင့်ဒေတာပြန်လည်ထူထောင်ရေးရေရှည်စီမံကိန်းကတော့အခုလကုန်ပိုင်းမှာပြီးစီးလိမ့်မယ်လို့ခန့်မှန်းထားကြောင်းဦးကျော်လင်းကပြောပါတယ်ခင်ဗျာ
အခုဆက်လက်တင်ဆက်မယ့်သုတဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုမှာရွှေပြောင်းခြေချနေထိုင်ခွင့်ရမယ် DV ကန်ဆဲမဲရှောက်လွှာဖြည့်ဆွက်ပုံနဲ့ရှောက်လွှာဖြည့်စင်မှာအချက်အလက်ပြည့်ပြည့်စုံစုံဖြည့်ဆွက်ဖို့ကြုံရတတ်တဲ့အခက်အခဲတချို့အကြောင်းကိုကိုအောင်နဲ့အတူမဆုမွန်ကတင်ဆက်ထားပါတယ်ရှင
်ကိုတန်းတော့ငါအမေရိကန်ပြည်ထောင်စုမှာဟိုပညာလာတင်နေရဆိုတဲ့အခါကျတော့ဘာသာရဲ့နဲ့ပတ်သက်ပြီးတော့အထူးဟိုလေ့လာနေတာလဲခင်ဗျာ
ကျွန်တော်ကဟိုနိုင်ငံတကာဆက်ဆံရေးဘာသာရပ်ကို American တက္ကသိုလ်မှာပေါ့ Washington DC မြို့တော်မှာသင်ယူနေရပါဆို
တော့ဒီနိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုဘာကြောင့်လေ့လာလိုက်စားချင်တာလဲခင်ဗျာ
ဒီဟာကနည်းနည်းနိုင်ငံရေးနဲ့လည်းဆက်နွယ်နေတယ်နိုင်ငံရေးကလည်းကျွန်တော်ကြောင်းမာတွေကနည်းနည်းဗမာပြည်မာတွေကပေါ့ဝါသနာပါခဲ့တဲ့ဘာသာရပ်လည်းဟုတ်တယ်နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးခြေနေအရာအရင်ပဲလိုအပ်နေတယ်အဲကြောင့်ကျွန်တော်ဒီဟာကိုနောက်ပြီးတော့ကျွန်တော်တို့ကလည်းဒီစစ်အာဏာရှင်အောက်မှာကျွန်တော်ကြီးပြင်းတဲ့ကာလအတွင်းမြို့မြို့ဒုက္ခတွေကြုံခဲ့တော့နိုင်ငံရေးဖက်မှာပဲတိုင်းပြည်ကိုပို့ပြီးတော့ထိရောက်စွာပြောင်းလဲနိုင်မယ်လို့ထင်လို့ကျွန်တော်ဒီဟာဝါသနာနဲ့ပါနဲ့တက်လိုက်တာပ
ါဆိုတော့အခုလိုမျိုးဒီမှာကြောင်းလာတက်နိုင်အောင်ပေါ့အစဉ်စဉ်ဘာတွေလုပ်ခဲ့ရလဲခင်ဗ
ျကျွန်တော်ကတော့မြန်မာပြည်မှာအင်္ဂလိပ်ကျောင်းအထက်တန်းအောင်နဲ့အောင်ပြီးတော့ဟို IELTS ဒီဖြည့်ရဆောင်မဲ့ဖြည့်ပြီးဗီဇာလျှောက်ပြန်လာခဲ့လိုက်တာပဲ
ဆိုတော့လက်ဆာနဲ့ပေါ့လေဟိုတခါတည်းကျွန်တော်မေ့ကျင်တာကဒါမကြခင်မှာဆိုလို့ရှိရင်မြန်မာပြည်မှာရွေးကောက်ပွဲကျင်းပတော့မှာပေါ့ဆိုတော့အခါကျတော့ဒီရွေးကောက်ပွဲကျင်းပဖို့အတွက်ကြိုတင်မဲ့ဆန္ဒပေးဖို့ဆိုပြီးတော့ဟိုလှုပ်ထားတာမျိုးတွေပါတယ်ရှိပါလားခင်ဗျမကြခင်မှာပေါ့လေဒါပြပရောက်ဒီ American ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေအနေနဲ့ကြိုတင်မဲ့ဆန္ဒပေးနိုင်တော့မှာပေါ့ဆိုတော့အဲ့လိုကြိုတင်မဲ့ဆန္ဒပေးနိုင်ဖို့အတွက်ဒီပုံစံ15လျှောက်လွှာကိုတင်ထားတာရှိပါလားခင်ဗ
ျကျွန်တော်ပါတယ်ကျွန်တော်နှစ်ခါတော့ဒီ၈လပိုင်းကျွန်တော်ဗမာပြည်ရလေဒီကိုလာခဲ့တယ်ပေါ့နော်မလာခင်တည်းကကျွန်တော်ဒီမှာရှိမယ်ဆိုတာသိလို့အီးမေးလ်နဲ့တစ်ခါတော့မြန်မာတန်ယုံပို့ခဲ့ပါတယ
်။ဟိုဒီအီးမေးလ်နဲ့ပို့လိုက်တော့တန်ယုံဘက်ကနေပြီးတော့တစုံတရာဟိုလက်ခံရရှိကြောင်းဟိုအကြောင်းပြန်တာမျိုးရှိလားခင်ဗျ
။ကျွန်တော်ပထမတစ်ခေါက်တင်တော့မရှိလို့ပဲဒုတိယတစ်ခေါက်တင်လိုက်တာပေါ့နော်။ဒါဟိုအဲ့တော့ဒီရောက်တော့ကျွန်တော်ဖုန်းဆက်တော့မေးလိုက်တယ်။နှစ်ခါဆက်လိုက်ရတယ်ပေါ့။ပထမတစ်ခါကျတော့လေသူကဟိုအဲ့ဒါဂိုင်းနေလို့ကမရှိလို့ဆိုဒုတိယတစ်ခေါက်ဆက်တော့ကျတော့ရှိတယ်တဲ့အိမ်ဖောင်သူလက်ခံရရှိတာတယ်ဘာမှမပို့လိုက်မယ်လို့ပြောတယ်။
မြန်မာပြည်မှာဆိုရင်တော့မဲဆန္ဒရှင်စင်းတွေကိုထုတ်ပြန်ထားတာမျိုးရှိရလေဒီမှာကျတော့ဒီလိုကြိုတင်မဲဆန္ဒဟိုပေးမဲ့လူတွေရဲ့စင်းကိုတန်ယုံနေဘက်ကဟိုထုတ်ပြန်တာမျိုးမရှိဘူးဆိုပြီးတော့ဟိုပြောတဲ့မျိုးလည်းကျွန်တော်တို့ကြားရပါတယ်ခင်ဗျာ
ကျွန်တော်တို့ဒီမှာရှိနေတဲ့ဗမာတွေရဲ့စင်းကိုသူတို့ရှိတဲ့နယ်လို့တော့ထင်တယ်ဘာဖြစ်လဲဆိုတော့ကျွန်တော်တင်ငယ်ချင်းတချို့သူတို့အီးမေးပို့တယ်ဒါပေမဲ့အများစုကမရဘူးဒီ form တင်ဖို့ချို့ဆိုတင်ရမှန်းမတော့မသိဘူးကျွန်တော်တင်ငယ်ချင်းတချို့ကျွန်တော်ပြောတယ်အမဲပေးရနေကြတော့တော့ပေးလို့မရဘူးလားအဲ့လိုမျိုးကြီးလည်းရှိတော့ဒီတော့အခက်အခဲရှိတယ
်။ဆိုတော့ဒီတန်ယုံမှာဘလို့မဲပေးရမယ်ဆိုတော့တည်ပြီးပြီလား
။အဲ့ဒါလည်းကျွန်တော်ဂါဂနနဟိုကျွန်တော်ကတော့ဒီ Facebook မှာတွေ့တဲ့ဒီဗီဒီယိုဖိုင်တွေကပါရစင်တိအဲ့လောက်တော့တည်တာပေါ့။ဒါပေမဲ့ဂါဂနနကျွန်တော်တို့တေချာရှင်းပြရတော့မရှိဘူး။ဒါပေမဲ့တန်ယုံကတော့ဖုန်းဆက်တုံးကတော့ပြောတယ်အဲ့နေကြရင်တော့မဲကြိုတင်မဲပေးရမယ်နေကြရင်တော့လာခဲ့ပါတဲ့။ရပြီတဲ့အဲ့လိုတော့ပြောတယ
်။ဟုတ်ဟိုဘယ်နေ့တွေမှာမဲပေးလို့ရမယ်ဆိုတော့တည်ပြီးပြီလား
။ October 16 session မှာပေးရမယ်လို့ပြောတယ်
။ကြိုတင်မဲဆန္ဒပေးဖို့အတွက်ဒီမြန်မာတန်ယုံဘက်ကနေလောက်တာကြိုင်တာနဲ့ပတ်သက်ပြီးတော့ဟိုကျင်းတဲ့အားရမှုရှိရလား
။ဟိုနေ့ကကျွန်တော်ဖုန်းဆက်တုန်းကတော့ကောင်းကောင်းမွန်မွန်နဲ့ပြောတယ်ပြီးတော့ဘေးရတငယ်ချင်းတွေကိုလည်းတတိပေးနှိုးဆော်လိုက်ပါဒီ form တင်ဖို့ပေါ့နော် deadline မတိုင်ခင်အဲ့လိုမျိုးပြောတာအဲ့ဒီညကတော့ကျွန်တော်တော်တော်လေးအားရတယ်သူတို့ရဲ့ထုံးကစားသူတို့အတန်ကစားအကုန်လုံးလုံးဝကောင်းပါတယ်။ဒါပေမဲ့တခုရှိတာဒီလိုအဲ့လိုဒီမှာရှိရမြန်မာနိုင်ငံသားကိုကျွန်တော်ခုနပြောလို့ပဲအဲ့လိုအီးမေးလ်နဲ့ပို့ပြီးတော့အရောက်တိုင်းမပို့တာတွေလို့သိရမလားအဲ့လိုမျိုးကြာနည်းနည်းလေးတိတ်ပြီးတော့ကျွန်တော်ကျင်းတဲ့မှုအားရမှုမရှိဘူးလား
ဆိုတော့ပထမဆုံးအချိန်မဲပေးမဲ့သူတယောက်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျှော်လင့်ထားလဲခင်ဗျ
ဒါကိုကျွန်တော်ကအကောင်းလဲမြင်ကျင်တယ်တနည်းတတိလဲရှိရမယ်လို့ထင်တယ်ဘာဖြစ်လဲဆိုတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကလည်းပြောတာမက်ဆင်းက30ရာခိုင်နှုန်းလောက်ပဲမှန်ဘူးအာမခံတယ်ဆိုတော့နောက်ပြီးတော့ဒီမြန်မာပြည်တွင်းမှာလည်းဝန်ထမ်းတွေကို NLD ကိုမဲပေးရင်ဘာဖြစ်မှာပါ냐အဲ့လိုချင်းချောက်တာတွေရှိတယ်လို့ကျွန်တော်ကြားရတော့ဒါဒီရွေးကောက်ပွဲကတရားမျှတမှုရှိမလားဆိုတော့လည်းမေးခွန်းထုတ်ချင်တယ်
ဆိုတော့ပထမဆုံးအကြိမ်ဆန္ဒမဲပေးမဲ့သူတယောက်အနေနဲ့ကိုယ့်ရဲ့ဒီဆန္ဒမဲတပြားဟာဘယ်လောက်ထိအရေးပါတယ်လို့ရောထင်လဲခင်ဗ
ျကျွန်တော်ကတော့ဒီဒီမိုကရေစီနိုင်ငံမှာပဲနေလို့လားမသိဘူးဒီကျွန်တော်တငယ်ချင်းတွေအားလုံးမဲပေးမဲနေဆိုအရန်တက်ကြွကြတယ်အဲ့တော့ဒီမဲတပြားဘယ်လောက်ထိတန်ဖိုးရှိလဲဆိုတော့ကျွန်တော်ကတော့နားလည်ထားတယ်ဒီမိုကရေစီနိုင်ငံတနိုင်ငံမှာနောက်ပြီးတော့ဟိုကိုယ့်မဲတမဲဆိုပြီးတော့ကိုယ့်မဲတမဲလေးများလိုက်ရုံနဲ့ဘာမှဖြစ်ပါဘူးလို့ကျွန်တော်ဘယ်တော့မှမထင်တော့ဘာဖြစ်လဲဆိုတော့ကိုယ့်မကြိုက်တဲ့ပါတီကကိုယ်တမဲလေးမြလိုက်ရုံနဲ့ကတ်ပြီးတော့လေနိုင်ဝနိုင်တယ်အဲကြောင့်ကျွန်တော်မဲအပြားတိုင်းကိုတန်ဖိုးထားပါတယ
်မဲပေးရင်ရောဘလို့ပါတီအဖွဲ့အစည်းမျိုးကိုပေးမယ်ဆိုပြီးတော့စဉ်းစားထားတာမျိုးရှိလဲခင်ဗျာ
ကျွန်တော်ကျွန်တော်နိုင်ငံကပြည်သူလူထုအများစုရဲ့နေစဉ်နဲ့နေစဉ်ကြုံတွေ့ရတဲ့ဘဝတွေကိုမြင့်တင်ပေးနိုင်မဲ့ဟိုပါတီတစ်ခုကိုမဲပေးခြင်းတယ်ပေါ့စီးပွားရေးအဖြစ်နိုင်ငံရေးလူမှုရေးပညာရေးကျန်းမာရေးနောက်ပြီးတော့ကျွန်တော်ဟိုမြန်မာနိုင်ငံကိုကမ္ဘာလယ်မှာဂုဏ်သိက္ခာရှိတဲ့နိုင်ငံတစ်နိုင်ငံအနေနဲ့လူတွေမြင်လာဖို့လုတ်ပေးနိုင်မဲ့အစိုးရတရက်ကိုကျွန်တော်လိုချင်တယ်ကျွန်တော်နိုင်ငံခြားမှာနေတဲ့လူတွေဆိုရင်မြန်မာနိုင်ငံကလာဆိုတိတ်ပြီးမျက်နှာမပွင့်ဘူးအဲ့တော့အဲ့လိုဖြစ်ဖို့အတွက်မြန်မာဒီပါတီကဟိုဥစားပေါ့ဒီလိုလုတ်ပေးနိုင်မဲ့ပါတီမျိုးကိုကျွန်တော်မဲပေးချင်တယ
်ကိုတန်းထောင်ကမကြခင်မှာပေါ့လေဒါပထမဆုံးအခြေမဲပေးမှာပေါ့ဆိုတော့အခုကိုနေထိုင်ကြီးပင်းခဲ့ရာကာလတစ်လျှောက်လုံးမှာပေါ့လေကိုတိုင်းပြည်ရဲ့အနေအထားနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲဘယ်လောက်ထိအောင်ဟိုအားရကျေနပ်စရာဟိုကောင်းလဲခင်ဗျာ
အမေရတာတွေကပုံများနေဘာဖြစ်လို့ဆိုတော့မြန်မာနိုင်ငံမှာဆိုရင်အင်တာနက်ကလည်းအလုံးလေးလေတာကိုပဲကြည့်ရုံနဲ့အချိန်ကကုန်းကုန်သွားတယ်ပတ်စံတွေပေးရကုန်သွားတယ်။နောက်မီးရလည်းကျွန်တော်တို့ဆိုတခါခါရေငငယ်တုန်းကနောက်ပိုင်းမှာမီးဆက်ဝယ်လိုက်တာ။အရင်တုန်းကဆိုရင်ဖျောင်းနိုင်လေးနဲ့မီးဖျောင်းနိုင်လေးနဲ့စားလုပ်ခဲ့ရတဲ့နေ့တွေလည်းရှိတယ်။ဟိုမီးဆက်ကလည်းနှုတ်ရင်စူလေးတယ်။အဲ့တော့အခက်ခဲတွေကတော့မျိုးစုံပါပဲ။နောက်ရေမြတာတွေလည်းရှိတယ်။အဲ့တော့ရေဖြတ်ပြီးဟေးဆိုကျွန်တော်တို့အရန်ခက်ခွဲကြုံတယ်။အဲ့တော့အခက်ခဲရနေ့တိုင်းကြုံခဲ့ရတဲ့အတွက်အားရမှုကမရှိရများတယ်
။ကျတော့မကြခင်မှာပေါ့လေဒါမြန်မာပြည်မှာဒါရွေးကောက်ပွဲကျင်းပရမှာပေါ့။ဆိုတော့ဒီရွေးကောက်ပွဲကျင်းပတဲ့အခါမှာလည်းပဲဒါလူလူတွေအားလုံးမျှော်လင့်ထားတဲ့အတိုင်းဖြစ်လာမယ်ဆိုလို့ရှိရင်ကိုလူငယ်ចောင်းသားတယောက်အနေနဲ့ပေါ့နော်။ကိုတန်းထောင်အောင်အနေနဲ့ဒီရွေးကောက်ပွဲအလွန်ကာလတွေမှာကိုတိုင်းပြည်နဲ့ပတ်သက်ပြီးတော့ဟိုဘာတွေလုပ်ပေးမလဲ။ဘာတွေလုပ်ချင်တယ်ဆိုတဲ့ဆန္ဒရှိလေ။ကိုရဲ့အိမ်မက်ပေါ့လေ
။အော်အချင်းနေချင်းကပေါ့လေမူတည်တယ်ရပေါ့နော်။ဘာလို့လဲဆိုတော့အဲ့ခါကျရင်ဟိုကျွန်တော်လုပ်ချင်တာနဲ့အခြေအနေနဲ့ကြိုက်အောင်မှအဲ့တော့ကျွန်တော်ကဖြစ်ဟိုတိုင်းပြည်အတွက်ဆိုရင်ဘယ်အခန်းကဏ္ဍကပဲလောက်ရလောက်ရကျွန်တော်လုပ်ဖို့စဉ်းစားပါဒါပေမဲ့ကျွန်တော်တကယ်အဓိကဝါသနာပါပြီးတကယ်လုပ်ချင်တာတော့ပညာရေးစနစ်ပေါ့နော်ကျွန်တော်ဒီပညာရေးကိုကျွန်တော်ဒီအောက်ခြေရန်လူတန်းစားတိတ်ပညာမတတ်ဘူးအဲ့တော့ဒီအောက်ခြေရန်လူတန်းစားအတွက်ဟိုပညာပေးဖို့အတွက်ဘယ်လိုလုပ်ရမလဲဆိုတာစိတ်ဟိုနည်းစိတ်ကူးစဉ်းစားသွားမယ်ပေါ့နော်ပြီးတော့သူတို့လည်းကိုယ်တိုင်အလကားစာသင်ပေးဖို့စည်တနာနဲ့စာသင်ပေးဖို့လည်းစီစဉ်နေရှိပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကိုတက်တော့
ကျေးဇူးတင်ပါတယ
်ဒါကတော့ American ရောက်မြန်မာတွေအနေနဲ့ရွေးကောက်ပွဲမှာမဲပေးမဲ့အခြေအနေအကြောင်းကိုကိုအောင်ကတင်ဆက်ခဲ့တာပါရှင်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
American ပြည်ထောင်စုဟာနိုင်ငံအတွက်တန်ဖိုးအထားဆုံးမူဝါဒတွေနဲ့သမိုင်းဝင်ဖြစ်ရတဲ့အတွက်ရက်သက်မှတ်ပြီးနှစ်ဆင်နှစ်တိုင်းအထိမ့်မှတ်နေကျင်းပပေးလို့ရှိပါတယ်ဥပမာ American နိုင်ငံမှာအစောဆုံးအခြေချနေထိုင်သူတွေအတွက်ဆောင်းဦးကောက်ရိတ်သိမ်းပွဲတော်ဖြစ်တဲ့ Thanksgiving ကျေးဇူးတော်နေ့ကျင်းပပြီးဂုဏ်ပြုတာမျိုးပါဇူလိုင်လမှာကျင်းပတဲ့လွတ်လပ်ရေးနေ့ကတော့နိုင်ငံကိုလွတ်လပ်တဲ့နိုင်ငံတနိုင်ငံဖြစ်နေထူထောင်နိုင်ခဲ့တဲ့အထိမ့်မှတ်ဖြစ်သလိုအမေရိကန်နိုင်ငံနဲ့တခြားနိုင်ငံတွေရဲ့လွတ်လပ်မှုတွေအတွက်တာဝန်ထမ်းဆောင်ရင်းအသက်ပေးခဲ့ရတဲ့စစ်သည်တော်တွေအတွက်အောက်မေ့ပွဲနေ့ Memorial Day ကိုတော့မေလာတိုင်းမှာကျင်းပတာဖြစ်ပါတယ်။အောက်တိုဘာလဒုတိယတနင်္လာနေ့ကိုတော့ဥရောပတိုက်သားတွေအမေရိကတိုက်ကိုရှာဖွေတွေ့ရှိခဲ့တဲ့ခီးစဉ်နဲ့ဒီခီးစဉ်ကိုဥဆောင်ခဲ့တဲ့ Christopher Columbus အတွက်အထိမ့်မှတ်နေ့ကျင်းပတာပါ။ဒါနဲ့မကသေးပါဘူး။ဒီအီတလီလူမျိုးဆူဇန်ရှာဖွေသူရဲ့နောက်တတုပ်ပြီးတတုပ်အမေရိကန်ကမ်းခြေတွေပေါ်ရောက်လာတဲ့ရွှေပြောင်းအခြေချသူတွေရဲ့မတူကွဲပြားတဲ့ယဉ်ကျေးမှုတွေနဲ့သူတို့ရဲ့မတူကွဲပြားမှုတွေကရတဲ့အင်အားနဲ့အမေရိကန်နိုင်ငံဖြစ်လာတာအတွက်ပဲဖြစ်ပါတယ်။ဒီမွေဟာအမေရိကန်ရဲ့နိုင်ငံတော်တစ်စိတ်တုံးမှာလက်တင်ဘာသာနဲ့ များကနေတစ်ခုဖြစ်လာတဲ့သဘောစာရန်ထွင်ပြီးမှတ်ချက်တင်ထားတာဖြစ်ပါတယ်1492ခုနှစ်အောက်တိုဘာလ7ရက်နေ့ကစပိန်ဘင်းရဲ့လေသင်္ဘော3ဆင်းဟာကရေဘီယံသမုဒ္ဒရာကဘာဟာမားကျွန်းစုဖြစ်လာမဲ့ကျွန်းတွေစီကိုရောက်လာကြတာပါသူတို့ရဲ့တပ်မှုကိုလံဘတ်ကိုပေးလိုက်တဲ့ဒါဝင်ကဥရောပကနေအာရှဒေသကကုန်သွေးအချက်ချာကြတဲ့နေရာတွေကိုအမြန်ဆုံးသွားနိုင်မဲ့အတူဆုံးလမ်းရှာဖို့ပါဒါပေမဲ့သူကတော့ဥရောပသားတွေအတွက်ကဘာတဲ့တစ်ခုကိုရှာဖွေတွေ့ရှိလိုက်တာဖြစ်ပါတယ်ကိုလံဘတ်ဟာစာပေအမှုပညာတကြောပြန်ထွန်းကားလာတဲ့ခေတ်မှာကြီးပင်းခဲ့သူဖြစ်ပြီးအဲ့ဒီခေတ်မှာရှေးဂရိနဲ့ရောမယဉ်ကျေးမှုနဲ့စိတ်တက်တွေတင်ကြားမှုတွေပြန်ပြီးနိုးကြခဲ့တာဖြစ်ပြီးဒါကိုမွတ်စလင်ပညာရှင်တွေကအဓိကထိန်းသိမ်းခဲ့တာလည်းဖြစ်ပါတယ်1440ခုနှစ်မှာပုံနှစ်အတက်ပညာတီထွင်နိုင်ခဲ့တဲ့နောက်ဆက်သွယ်ရေးနဲ့သင်ကြားရေးဟာအကြီးကျယ်ပြောင်းလဲလာပါတယ်။ရှေးဂရိအတွေ့အခေါ်ပညာရှင်ကြီးတွေနဲ့တခြားပညာရှင်တွေရဲ့အတွေ့အခေါ်တွေကိုကြဲကြဲပြန့်ပြန့်ပုံနှစ်ဖြန့်ဝေလာနိုင်တယ်လို့လက်ရှိကမ္ဘာနဲ့လူသားဆက်ဆံရေးဆိုင်ရာခင်အောင်ယူဆချက်တွေအတွက်စပြီးမိကွန်းတွေထုတ်လာကြတာပါ။တင်ယူမှုပုံစံသစ်လို့ခေါ်တဲ့တင်ယူမှုကနေဘယင်းမှာအကျွမ်းမဲ့အာဏာရှိတဲ့ဆိုတဲ့အာဏာရှင်တွေရဲ့နိုင်ငံရေးစနစ်ကိုမိကွန်းထုတ်ရှာရဖြစ်လာတာပါ။အင်္ဂလိပ်နိုင်ငံရေးအတွေ့အခေါ်ပညာရှင်ဂျွန်လော့ကတော့တင်ဝင်အစိုးရအားလုံးဟာအုတ်ချုပ်ခွင့်အတွက်အာဏာအနှင်းနာခံရသူဖြစ်ရမယ်လို့ဆိုပါတယ်။ဘာသာရေးယုံကြည်ချက်ဟာလည်းနိုင်ငံတော်အစိုးရရဲ့လမ်းညွှန်ချက်အရမဟုတ်ဘဲလူပုဂ္ဂိုလ်တဦးချင်းစီရဲ့သဘောဆန္ဒအတိုင်းသာဖြစ်ရမှာဖြစ်ပြီးတကယ်လို့တဦးတယောက်ရဲ့ယုံကြည်ချက်ကိုအဖိနှိခံရတဲ့အရာမှာဘယ်ယုံကြည်ချက်မှအန္တရာယ်ကင်းမှာမဟုတ်ဘူးလို့လည်းရေးပါတယ်။ဒီလိုအတွေ့အခေါ်တွေအားကောင်းလာတဲ့နောက်မှာထောင်ချီတဲ့ဥရောပသားတွေအတောက်လိုက်ကိုလံဘတ်ရဲ့လမ်းစဉ်တိုင်းကဘာတဲ့မှာဘဝတည်းစဖို့လိုက်လာကြတာပါလူတိုင်းလွတ်လပ်ခွင့်ရှိရမယ်လို့ကြွကြပြီးသူတို့ဟာအမေရိကန်ပြည်ထောင်စုကိုတည်ထောင်ခဲ့ကြတယ်လို့တောရိုင်းမျိုးကိုအလွတ်လပ်ဆုံးနဲ့တိုးတက်ဆုံးလို့သမိုင်းတင်တဲ့နိုင်ငံတကာနိုင်ငံအဖြစ်ပြောင်းလဲပေးခဲ့တာဖြစ်ပါတယ်ဒီလောက်ရဲ့အမွေအတွက်ဒီတနင်္လာနေ့မှာကိုလံဘတ်စ်နေ့ကိုကျင်းပတာဖြစ်ပါတယ
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့အင်္ဂါနနက်ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုဦးဆက်မိုးဝေကပြောပြတော့မှာပါ။
တူရကီနိုင်ငံအင်ကာရာမြို့တော်မှာစနေနေ့ကငြင်းချမ်းစွာဆန္ဒပြမှုအတွင်းအသေးခံဘုံးဖောက်ခွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတဲ့နောက်လူအနည်းဆုံး68ယောက်တေဆုံးခဲ့တာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့သူတွေရဲ့အဓိကတန်တရားရှိနေတာကတော့IS Islamic စစ်တူရအဖွဲ့ဖြစ်တယ်လို့တူရကီဝန်ကြီးချုပ်ကတနင်္လာနေ့မှာထုတ်ဖော်ပြောကြားလိုက်ပါတယ်။တာဝန်ရှိသူတွေအနေနဲ့ဘုံဖောက်ခွဲတဲ့သူတွေကတယောက်ကိုဖော်ထုတ်ဖို့နီးစပ်နေပြီဖြစ်ပြီးအထောက်အထားတွေကအဖွဲ့စည်းတစ်ခုကိုပြတ်တနေတဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုပါတယ်။ Syria နိုင်ငံမြောက်ပိုင်းမှာရှိတဲ့တဘုံတွေကို Russia ကလေကြောင်းကူညီတက်ခိုက်နေတာကြောင့်ရောတန်90လောက်ရှိတဲ့လက်နက်ငယ်တွေ American တပ်ကလည်းတနင်္လာနေ့မှာကူပြီးတော့ပို့ပေးခဲ့တာကြောင့်စီးရီးယားအစိုးရတပ်ဖွဲ့တွေကလက်အုပ်မှုရနေပါတယ်စီးရီးယားအစိုးရတပ်တွေဟာတဘုံနေနဲ့သတင်းပတ်ပေါင်းများစွာတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်ဗျူဟာကျတဲ့နိုင်ငံအလဲပိုင်းဟာမပီနေကဆာအယ်ကပ်လွင်ပြင်ကိုပြန်လည်ရရှိဖို့မျှော်လင့်နေပါတယ်ရုရှားနိုင်ငံသားအုပ်စုတစုကမော်စကိုမြို့တော်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတစ်ခုပြုလုပ်ဖို့ကြိုးပမ်းချက်တစ်ခုကိုဖြိုခွင်းနိုင်ခဲ့တယ်လို့ရုရှားအစိုးရရဲ့အဓိကလူညုံရေးအေဂျင်စီကထုတ်ဖော်ပြောဆိုလိုက်ပါရခင်ဗျာ
။ဥဆက်မိုးဝေကသတင်းချင်းချက်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ရှားဖောင်ပါ။အင်ဂျင်နီယာကတော့ John Ellison ဖြစ်ပါရရှင်။ကျမကတော့အင်ဂျင်နိုင်ပါ။အင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါရယ်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိတိုးချဲ့ထုတ်လွှင့်နေပါရယ်ရှင်။တော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.